Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American နိုင်ငံ2016ခုနှစ်ဇူလိုင်လ22ရက်နေ့စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်အနေမြန်မာစံတော်ချိန်ည9:00နာရီ10:00နာရီလိုင်းနိုမီတာ24 25 32 51နဲ့လိုင်းလ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးရောက်ရဲတိုက်ခိုက်မှုကြောင့်နိုင်ငံသားအများအပြားပါဝင်လူ20သေဆုံးသွားခဲ့ပါတယ်ဗြိတိန်နိုင်ငံမှာတော့အမျိုးသမီးဝင်ကြီးချုပ်တူတက်လာနိုင်ပွဲအနေအထားရှိနေပါတယ်တောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ The Hague နိုင်ငံကခုံရုံးအနေနဲ့မြန်မြတ်တက်တာနဲ့လက်တွေ့ကြကြဆုံးဖြတ်ဖို့ဗီယက်နမ်နိုင်ငံကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်သောသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘကိုးတိုင်းကြောင်တန်းရွာမှာဘဂသများအဖွဲ့ချုပ်ကျောင်းသားညီလာခံတရက်ကျင်းပဆွေးနွေးကြပါတယ်အဲဒါန
ောက်ဆက်တာတော့မရှိပါဘူးကြာကျွန်တော်တို့စောင့်ကြည့်ရတော့ရှိပါတယ်ဒီမှာဆိုရင်ဘကိုးတိုင်းက SC ကျင်းဟိုဘောမီသူကိုင်းရရောက်လာတယ်နောက် SC
ကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့ပြောသွားတာပါဒီအကြောင်းဆက်သွယ်မင်းညာချက်နဲ့အတူမြန်မာတခွင်အစီအစဉ်နဲ့သတင်းတော်မှဆူဆတဲ့အပတ်စဉ်ကဏ္ဍနဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုဆွေးနွေးကြအောင်ပါပါအဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုရဲကောင်နဲ့ကိုရန်နိုင်တို့ကတင်ပြပါမယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကနိုင်ငံသားတွေအလာများတဲ့စားတောက်ဆိုင်တစ်ခုမှာစစ်သွေးကြွတွေကတစားကန်အယောက်20ကိုတပ်ပစ်ခဲ့ပြီးလုံခြုံရေးတပ်တွေနဲ့စစ်တပ်နိုင်ငံအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်အာဏာပိုင်ဒီဘက်ကမြို့တော်ဒါကာမှာစနေနေ့ကလုံခြုံရေးတွေတင်းကျပ်လိုက်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကစားတောက်ဆိုင်ကိုဝန်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စစ်သွေးကြွ6ယောက်ကိုတုတ်တင်နိုင်ခဲ့သလိုတယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွင်သေဆုံးသွားသူအများစုဟာဓာတ်နဲ့ခုတ်သက်ခံခဲ့ရတာဖြစ်ပြီးတော့စစ်သွေးကြွတွေကလုံခြုံရေးနယ်နဲ့အပြန်အလှန်တိုက်ခိုက်နေစဉ်အတွင်းမှာပဲသူတို့အစုလိုက်အပြုံလိုက်တပ်ထားတဲ့သူတွေရဲ့ဓာတ်ပုံတွေကို IS အဖွဲ့ကိုပို့ပေးခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေကတစားကန်73ယောက်ထက်မနည်းကိုကယ်တင်နိုင်ခဲ့ပြီးတော့သေဆုံးသွားသူအများစုကတော့အီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်ကြပါတယ်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွင်ဘင်္ဂလားဒေ့ရဲတပ်ဖွဲ့ဝင်2ဦးလည်းသေဆုံးခဲ့ပါတယ် IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်ဒါမဲ့လည်းတိုက်ခိုက်သူတွေဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့အခုချိန်ထိအတည်ပြုလို့မရသေးပါဘူးတစားကန်တွေကို10နာရီကြာဖမ်းဆီးထားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အထူးကွန်မန်ဒိုတပ်ဖွဲ့ဝင်တွေစနေနေ့မနက်စောပိုင်းကစားတောက်ဆိုင်ကိုဝင်ရောက်စီးနှင်းခဲ့တဲ့အတွင်းတနက်တန်တွေနဲ့ပောက်ကွဲတဲ့အတန်တွေကိုကြားခဲ့ရတယ်လို့လည်းဆိုပါတယ်စားတောက်ဆိုင်နားတစ်ဝိုက်မှာလက်နက်တပ်ဆင်ထားတဲ့စစ်ကားတွေကိုဝိုင်းရံထားပြီးတော့သတင်းတောက်တွေကိုတော့အိမ်နားကိုပေးမလာခဲ့ဘူးလို့သိရပါတယ်ခင်ဗျာ
အခုအပတ်တူရကီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်လွတ်လပ်ရေးနေအားလိုက်ရက်တွေပါဝင်ဆင်နွှဲဖို့နိုင်ငံသားတွေအားလုံးအသင့်ပြင်နေကြတဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာလုံခြုံရေးအခြေအနေကိုတင်းကျပ်ထားပါတယ်ခုချိန်ထိတော့အားလိုက်ရက်ကာလအတွင်းအမေရိကန်နိုင်ငံကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေလုပ်ဖို့ချိန်ချောက်မှုတွေမရှိသေးဘူးလို့ရဲရဲရှိတွေကပြောပါတယ်ဒါပေမဲ့တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကနိုင်ငံကလေစိတ်မှာလူ3ဦးအသေခံဘုံးဖောက်ခွဲခဲ့ပြီးတဲ့နောက် IS သွေးကြွတွေဟာအမေရိကန်နိုင်ငံမှာလည်းအလားတူလုလာနိုင်တယ်လို့ဗဟိုထောက်လိုင်း agency CIA အကြီးအကဲ John Brennan ကသတိပေးပြောကြားလိုက်ပါတယ်အခုဆိုရင်လက်နက်တွေကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေဟာအနံ့ခံခွဲတွေနဲ့အတူလေစိတ်တွေယထားနဲ့ဘတ်စကားဘူရာယုံတွေမှာကင်းလှည့်နေကြပါတယ်ဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့ American လွတ်လပ်ရေးနေ့မှာ Washington DC New York နဲ့ Chicago လိုမြို့ကြီးတွေမှာလူတွေတိတ်နေချီစုဝေးပြီးမီးရှို့မီးပန်းပစ်ပေါက်တာတိတ်အီတာတွေနားထောင်တာနဲ့ပျော်ပွဲစားထွက်တာတွေပြုလုပ်ကြမဲ့နေရာတွေမှာအထူးပဲလုံခြုံရေးကိုတင်းကျပ်ထားပါတယ်
အမေရိကန်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုသိမ်းယူထားတာအဆုံးသတ်ဖို့တာလီဘန်ခေါင်းဆောင်အစ်စ်ကပြောလိုက်ပါတယ်အာဖဂန်ကိုမတရားသိမ်းယူပြီးဒုက္ခပေးနေတာတွေကနေလွတ်မြောက်အောင်ခဲတင်သွားဖို့တာလီဘန်တွေဘက်ကစိတ်ပိုင်းဖြတ်ထားတယ်လို့သူကပြောပါတယ်အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာရမဒန်ဥပုသ္လကုံဆုံးတဲ့အစ်ပွဲတော်နဲ့ဆက်ဆက်ပြီးတော့မူလာဟီဘတ်တူလာအခုဇဒါကစနေနေ့မှာပြောကြားလိုက်တာပါအာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်ဖွဲ့တွေကိုအချိန်ထက်တိုးပြီးထားသွားရုံစီးရီးယားတိုးပြီးတော့လှုပ်ဆောင်သွားရုံနဲ့အာဖဂန်တွေရဲ့ဂျီဟတ်လှုပ်ရှားမှုကိုဟန်တာနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်အာဖဂန်တပ်ဖွဲ့တွေတပုံတွေကိုနှိမ်နင်းနိုင်ဖို့အတွက်အကူအညီလိုအပ်လာရင်အမေရိကန်အနေနဲ့တာလီဘန်တွေကိုလေကြောင်းကနေတိုက်ခိုက်ပြီးတော့အမေရိကန်တပ်တွေကိုဆေးလွတ်သွားမယ်လို့သမ္မတအိုဘားမားကဆုံးဖြတ်လိုက်တဲ့ပုံမှာသူကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့မေလ21ရက်နေ့ကပါကစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်းနဲ့ဒုံးနဲ့ပစ်ခတ်မှုကြောင့်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆူတည်ဆုံသွားပြီးရပိုင်းတွင်းမှာပဲအခုဇဒါဟာတာလီဘန်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်လာတာပါသူတာလီဘန်အဖွဲ့ခေါင်းဆောင်ဖြစ်လာပြီးနောက်ပိုင်း တာလီဘန်ဖွဲ့တွေဟာအမေရိကန်ကကြော်ရောင်းနောက်ခံပေးထားတဲ့သမ္မတကာဇိုင်းရဲ့အာဖဂန်အစိုးရတာဝန်ရှိသူတွေနဲ့အာဖဂန်တပ်တွေကိုတိုက်ခိုက်တာတွေအထူးကံပုံခွဲတာတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်မာဂရက်သက်ချာအာဏာရခဲ့ပြီး26နှစ်အကြာမှာတော့နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တူပေါ်ထွက်လာမယ့်ပုံတွေ့နေရတာပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ကွန်ဆာဗေးတစ်ပါတီကောင်ဆောင်နေရာကနေဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နှုတ်ထွက်မှာဖြစ်တဲ့အတွက်သူ့နေရာကိုအစားထိုးဖို့ခြေစုံနေရာမှာရှိနေကြသူ2ယောက်စလုံးကအမျိုးသမီးတွေဖြစ်ကြပါတယ်။သရီဆာမေကစိတ်သက်သာခိုင်တဲ့ပြည်ထောင်ဝန်ကြီးဖြစ်ပြီးစွန့်ဝင်ဝန်ကြီးအန်ဒရီယာလက်ဆန်ကတော့နိုင်ငံရေးအတွေ့အကြုံနှုတ်သေးသူဖြစ်ပါတယ်။ပါတီခေါင်းဆောင်အသစ်နေရာအတွက်အင်ကာနေကစတင်ပြီးလျှို့ဝှက်မဲပေးစနစ်နဲ့ရွေးချယ်လာခဲ့တာမှာအမျိုးသား3ဦးနောက်မှာကျန်ခဲ့ပြီးတော့အမျိုးသမီး2ဦးထိပ်မှကျန်ရှိနေတာဖြစ်ပါတယ်။အောက်ခြေကပါတီဝင်တသိန်းခွဲကစက်တင်ဘာလ2ရက်နေ့မှာနောက်ဆုံးရွေးချယ်မှုအတွက်မဲပေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အချို့ဝိုင်းရင်ကွန်ဆာဗေးတစ်ပါတီအမတ်တွေကတော့ထရီဇာမေရဲ့ပြိုင်ဘက်ဖြစ်သူကိုဒီချင်းပြိုင်မှုကနေရှော့ပေးလိုက်ဖို့တိုက်တွန်းနေကြပြီးသူတို့ကခေါင်းဆောင်တစ်ဦးကိုမြ мян ရွေးချယ်နိုင်နေဆိုရင်ပါတီအတွက်ပို့ပြီးအကျိုးများစေမယ်လို့ပြောနေကြတာပါပါတီတွင်းရှင်ပြိုင်မှုတွေကြာနေရင်စိတ်ဝမ်းကွဲကြပြီးပါတီရဲ့ညီညွတ်ရေးကိုထိခောက်ကောင်းထိခိုက်မယ်လို့သူတို့ကစိတ်ပူနေကြတာဖြစ်ပါတယ်တိုက်ဆိုင်ဆိုင်ပဲအတိုက်ခံလေဘာပါတီခေါင်းဆောင်နေရာအတွက်လည်းအမျိုးသမီးတယောက်ရောက်လာနိုင်ပါတယ်ပါတီခေါင်းဆောင်လက်ဝဲဝါဒီဂျယ်ရမီကော်ဘင်ကိုစိန်ခေါ်ပြီးတော့သူ့နေရာအတွက်ရှင်ပြိုင်ဖို့အန်နာအီဂယ်ဆိုတဲ့အမျိုးသမီးကတနင်္လာနေ့မှာကြေညာခဲ့တာဖြစ်ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညဘက်သတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဩစတြေးလျနိုင်ငံမှာလူနည်းစုပါတီတွေကလက်ရှိဆိုးရွားကိုဖျောက်ချနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမယ်ပြည်ထောင်စုရွေးကောက်ပွဲကိုစနေနေ့မှာကျင်းပခဲ့ပြီးတော့အခုဆိုရင်မဲတွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုဩစတြေးလျနိုင်ငံသားအမြောက်အများလဲလာရောက်မဲပေးခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကဏ္ဍတွေဟာဒီရွေးကောက်ပွဲအတွက်အရေးပါတဲ့ကိစ္စဖြစ်ပေမဲ့ရွေးကောက်ပွဲမှာဘယ်သူနိုင်မလဲဆိုတာကိုတော့စီးပွားရေးကိစ္စကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဥရောပသမဂ္ဂကကနေခွဲထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်ဩစတြေးလျမှာစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပြီးတော့နိုင်ငံရေးခေါင်းဆောင်တွေဟာစီးပွားရေးရလုံခြုံစိတ်ချရဖို့ကိုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေရဲ့အဓိကအကြောင်းအရာဖြစ်တဲ့စည်းရုံးခဲ့တာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်မာကွန်တန်ဘိုးကသူ့ရဲ့သဘောထားမတင်းမာတဲ့လက်ရရေးညွန်ပေါင်းအစိုးရကသာနိုင်ငံအတွက်လိုအပ်နေတဲ့တည်ငြိမ်မှုကိုပေးနိုင်မယ်လို့ပြောပါတယ်။အတိုက်ခံလေဘာပါတီခေါင်းဆောင်ဘယ်ရှော့တန်ကတော့လက်ရှိဝန်ကြီးချုပ်ဟာနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်လိုပဲပြောညံ့တဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံမှာအဖြစ်မနေမဲပေးရတဲ့အတွက်မဲလာထက်သူရေးတွက်ဟာမြင်မာခဲ့ပြီးတော့ရွေးကောက်ပွဲရလဒ်ကလည်းတိတ်ကိုအရေးကြီးပါတယ်။လူထုအမြင်စစ်တမ်းတွေအရအဓိကပါတီတွေဟာတစ်ခုနဲ့တစ်ခုမတိမ်မရင်အခြေအနေမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ။
ဟောင်ကောင်ကျွန်းကိုဗြိတိန်လက်အောက်ကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးတာ19နှစ်ကြာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံသားဖြစ်ရတာနဲ့ဟောင်ကောင်ပေါ်တရုတ်နိုင်ငံရဲ့မူဝါဒတွေနဲ့ပတ်သက်ပြီးလူထုရဲ့ထောက်ခံမှုသဘောထားကအနိုင်ဆုံးစင်ကိုကျဆင်းနေတယ်လို့စစ်တမ်းကောက်ခံမှုအသစ်တစ်ခုကညွှန်ပြနေပါတယ်။ဟောင်ကောင်ကလူတွေဟာသူတို့ကိုသူတို့တရုတ်နိုင်ငံသားအဖြစ်နဲ့ဖော်ပြတဲ့ကြာခိုင်နှုန်းက14နှစ်တွင်အနိုင်ဆုံးစင်ကိုရောက်ရှိနေတယ်လို့ဟောင်ကောင်တက္ကသိုလ်ရဲ့လူကြိုက်များတဲ့သဘောထားကောက်ယူမှုအစီအစဉ်ကစစ်တမ်းဖော်ထုတ်နိုင်ခဲ့ပါတယ်။လူပေါင်း 1,006 ယောက်ကိုစစ်တမ်းကောက်ယူရမှာ68ရာခိုင်နှုန်းကသူတို့ကိုသူတို့ဟောင်ကောင်ကျွန်းသားတွေလို့ဖော်ပြကြပြီး31ရာခိုင်နှုန်းကပဲတရုတ်လူမျိုးတွေလို့ပြောကြပါတယ်။ဟောင်ကောင်ကျွန်းသားတွေတရုတ်နိုင်ငံမှာရှိတဲ့ဟောင်ကောင်ကျွန်းသားတွေတရုတ်နဲ့ဟောင်ကောင်မှာရှိတဲ့တရုတ်တွေဆိုပြီးရွေးချယ်ခေါင်းငယ်ခိုင်းခဲ့ရမှာ42ရာခိုင်နှုန်းကဟောင်ကောင်ကျွန်းသားတွေလို့ဖော်ပြကြပြီး18ရာခိုင်နှုန်းကတရုတ်နဲ့25ရာခိုင်နှုန်းကတရုတ်နိုင်ငံမှာနေထိုင်တဲ့ဟောင်ကောင်ကျွန်းသားတွေဖြစ်ဖော်ပြခဲ့ပြီး73ရာခိုင်နှုန်းကတော့ဟောင်ကောင်မှာနေနေတဲ့တရုတ်လူမျိုးတွေလို့ဖော်ပြခဲ့ကြပါတယ်။ဒါအပြင်တရုတ်လူမျိုးဖြစ်ရတာကိုဂုံမြူဘူးလို့ပြောတဲ့အရေးအတွက်ကလည်း56ရာခိုင်နှုန်းကနေ65ရာခိုင်နှုန်းအထိတက်သွားခဲ့ပါတယ်။ဒါအပြင်ဟောင်ကောင်အစိုးရဘက်မှဟောင်ကောင်ပြည်သူ28ရာခိုင်နှုန်းကအပြည့်သဘောဆောင်တဲ့အမြင်ရှိပြီး38ရာခိုင်နှုန်းကဝေဖန်တဲ့ဘက်ကရှိပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးရွေးတဲ့နေရာမှာတရုတ်အစိုးရကဟောင်ကောင်ပြည်သူတွေကိုရွေးချယ်ခွင့်မပေးတာနဲ့တနိုင်ငံစနစ်တစ်ခုထားရမယ်ဆိုတဲ့မူဝါဒကိုလိုက်နာဖို့ပြက်ကွက်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကဒေါသထွက်နေကြတယ်လို့ဟောင်ကောင်မီဒီယာတွေကပြောပါတယ်။
တောင်တရုတ်ပင်လယ် တွင်နေမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ The Hague နိုင်ငံကခုံရုံးအနေနဲ့မြတ်မြတ်တတလက်တွေ့ကြကြဆုံးဖြတ်ဖို့ဗီယက်နမ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဒီတောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံဘက်ကနေမီချဲ့ထွင်နေတာတွေကိုကန့်ကွက်တဲ့အနေနဲ့နိုင်ငံကခုံရုံးကအနုညာတာခုံတမာတိစီရင်ဆုံးဖြတ်မှုလုပ်ပေးဖို့ဖိလစ်ပိုင်ကတင်ပြတောင်းဆိုခဲ့ပြီးတဲ့နောက်ဗီယက်နမ်ကလည်းအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကခုံရုံးကဇူလိုင်လ12ရက်နေ့မှာအမိန့်ချမှတ်မယ်လို့ကြေညာလိုက်ပြီးနေ့အကြာမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ဒီဆုံးဖြတ်ချက်ကငြိမ်းချမ်းစွာဖြေရှင်းနိုင်စေမယ့်အခြေခံတွေကိုပေးနိုင်ဖို့မျှော်လင့်တယ်လို့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီမှုမှာဗီယက်နမ်နိုင်ငံကတိုက်ရိုက်ပါဝင်ပတ်သက်နေတာမဟုတ်ပေမဲ့တကယ်လို့ဖိလစ်ပိုင်အစိုးရဘက်ကနေရည်တည်ဆုံးဖြတ်မယ်ခဲ့မယ်ဆိုတော့သူတို့အတွက်လည်းအကျိုးရှိလာနိုင်မှာဖြစ်ပါတယ်ခင်ဗျာပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဥရောပဖလားဘောလုံးပွဲမှာတော့ဒီကနေ့ညသကောင်းကျော်မြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်တနာရီခွဲမှာဂျာမနီနဲ့အီတလီအသင်းတို့ကစားကြမှာဖြစ်ပါတယ်ဂျာမနီအသင်းမှာတော့ဒီပွဲမှာလူစုံပါဝင်လာမှာဖြစ်ပြီးတော့အီတလီဘက်ကတော့ခြေတလုံးကြွက်သားဒဏ်ရာရသွားတဲ့ဒရော့စီကစားနိုင်မယ်မကစားနိုင်ဘူးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်ဂျာမနီနဲ့အီတလီအသင်းတို့နိုင်ငံကပြိုင်ပွဲတွေမှာ၄ချိန်တွေ့ထားတာမှာဂျာမနီကအီတလီကိုဒီပြိုင်ပွဲတွေမှာတစ်ခါမှအနိုင်မရပဲအီတလီဘက်ကနိုင်ထားတာပါဒါပေမဲ့အခုနှစ်အစောပိုင်းကမြူနစ်မှာကျင်းပတဲ့ခြေစမ်းပွဲမှာတော့ဂျာမနီကအီတလီကို၄ဂိုးတကိုးနဲ့နိုင်ထားပါတယ်ခင်ဗျာ
ထိတ်တရောက်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုကြားပါမယ်ဘာကသာတက္ကသိုလ်ကျောင်းပေါင်းစုံဆွေးနွေးပွဲမြန်မာနိုင်ငံကကျောင်းတွေမှာကျောင်းသားသမဂ္ဂတွေဖွဲ့စည်းတဲ့အခါအခက်အခဲတွေကြုံတွေ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကပြောပါတယ်တက္ကသိုလ်ပေါင်းစုံကကျောင်းသားကိုယ်စားလှယ်တွေလာရောက်တက်ရောက်ပြီး၃ရက်ကြာမဲ့တက္ကသိုလ်ပေါင်းစုံနှီးနှောဖလှယ်ဘက်ကိုဘကိုးတိုင်းကျောင်းတန်းရွာမှာကျင်းပနေတာဖြစ်ပါတယ်အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ဘက္ကတများအဖွဲ့ချုပ်ကကျောင်းသားတွေဟာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျောကျောင်းသားညီလာခံကြီးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့တက္ကသိုလ်ပေါင်းစုံကကျောင်းသားတွေနဲ့နှီးနှောဖလှယ်ဘက်ကိုစတင်ခဲ့တာပါအစည်းအဝေးပထမနေ့မှာတော့သူတို့ရဲ့ရည်ရွယ်ချက်ကိုဘက္ကတများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုမင်းသွေးသိက်ကအခုလိုရှင်းပြပါဗျာ
ကျေးဇူးတော်ကျွန်တော်ဒီဘက္ကတများအဖွဲ့ချုပ်တက္ကသိုလ်ပေါင်းစုံနှီးနှောဖလှယ်ဘက်ပါတနိုင်ငံလုံးတိုင်းထားနဲ့လုပ်တာဖြစ်ပါတယ်ဒီလိုလိုဟိုဒီတက္ကသိုလ်ကျွန်တော်တို့ဒီဘက္ကတများအဖွဲ့ချုပ်ကဟုတ်မဲ့ဒီလိုမျိုးကျောင်းသားညီလာခံအတွက်ကျွန်တော်တို့စကြုပ်ပထမဆုံးခြေလှမ်းအနေနဲ့လုပ်တာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ကဒီကျောင်းသားအလုံးပူပေါင်းပုံပေါ်ဖို့အဖွဲ့အစည်းအလုံးဖိတ်ထားတယ်နောက်ပြီးတော့ကျောင်းသားဒီကျောင်းသားအခြေပြုလူငယ်အဖွဲ့အစည်းကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားတာဖြစ်တဲ့အတွက်ဒီဒီကောက်ကတက္ကသိုလ်အလိုက်နော့ဖလေဘယ်ဆိုရင်လည်းကျွန်တော်တို့တနင်္ဂနွေတိုင်းတိုင်းနဲ့လှမ်းချုံပြီးတော့လူငယ်စုကျောင်းသားတမကလည်းပါပါတယ်ကျောင်းသားချီမှုလူမျိုးခွဲစီလည်းပါပါတယ်ကျောင်းသားချီမှု CS တွေလည်းပါပါတယ်တက္ကသိုလ်တစ်ခုကိုဒီကုသလေနဲ့နှစ်ဦးတက်မှတ်ထားပါတယ်ဦးရေပါလေနောက်တချို့အဖွဲ့အစည်းတွေကိုလည်းကုသလေနှစ်ဦးတက်မှတ်ထားပါတယ်ဒီနေ့အလုံးပေါင်း300ကျော်လာပါတယ်ခင်ဗျာကုသလေ
နီနော့ဖလေဘွေးရဲ့ပထမနေ့မှာတော့ဘက္ကတာများအဖွဲ့ချုပ်မှအရင်တုန်းကတာဝန်ယူခဲ့ဘူးတဲ့ကျောင်းသားကောင်းဆောင်ကြီးတွေကဆွေးနွေးမှုတွေလုပ်ခဲ့ပါတယ်တက်ရောက်လာတဲ့ကျောင်းသားကုသလေတွေကတော့ကျောင်းနေမှာတက်မကတွေဖွဲ့စည်းတဲ့အခါမှာအခက်အခဲတွေရှိကြောင်းတင်ပြခဲ့ကြပါတယ်
။ကျောင်းနေမှာကျောင်းသားတက်မကတစ်ခုချင်းလိုက်ပြီးတီတီရှိမှုပကတိအခြေအနေတရှိုံးရဲ့နေရာမှာကျုံ့ရတဲ့အခက်အခဲအတားကြီးနောက်ဆုံးဆက်ပြီးနောက်ပြီးတော့ဒီကျောင်းသားတက်မကတွေပကတိအခြေအနေအဲကောင်းနေနဲ့ကျွန်တော်ဟိုစုဂရုဖွဲ့ပြီးဆွေးနွေးကြပါတယ်
။ကျောင်းသားတွေရဲ့နှီးနှောဖလှယ်ပွဲကိုကျောင်းသားကိုယ်စားလှယ်ရာနဲ့ချီပြီးတက်ရောက်ခဲ့ပြီးတက်ဆိုင်ရာအာဏာပိုင်တွေကအနောက်ရှက်ပေးတာမရှိပေမဲ့သတင်းရယူတာစောင့်ကြည့်တာတွေကိုတော့တနေ့လုံးလုပ်ခဲ့တယ်လို့ဆိုပါတယ်
။လာခဲ့တဲ့ဒီနေ့လာတက်တဲ့နှီးနှောဖလှယ်ပွဲလာတက်ခဲ့တဲ့ကျောင်းသားကိုယ်စားလှယ်တွေအားဆိုရင်ဒီတက်ဆိုင်ရာအကြောင်းတစ်ခုချင်းစီရဲ့ကျောင်းသားတမကဝင်နေမန်တိတ်ရထားတာရှိရဲ့။နောက်ပြီးတော့သူတို့မှဒီကျောင်းတစ်ကျောင်းချင်းစီအလိုက်သူတို့ data အလိုက်ဖြည်းဖြည်းလူမျိုးစုအလိုက်ဖြည်းဖြည်းဆွေးနွေးရမယ့်ကျောင်းရာ issue တွေအားလုံးဝိုင်းဆွေးနွေးလိုက်ပြီးလိုက်တဲ့အချက်ဒီကောင်းနေလေးပါလာပါတယ်။ဒါနောက်ဆက်တာတော့မရှိပါဘူးကြာကျွန်တော်တို့စောင့်ကြည့်ရတော့ရှိပါတယ်ဒီမှာဆိုရင်ဘကိုးတိုင်းက SV ချင်းဟိုပေါ့နိသူကိုယ်ရောက်လာတယ်နောက် SV လည်းအင်အားများများနဲ့ဒီကိုယ်တိုင်းလာပြီးတော့အဲကျွန်တော်ဒီဖုန်းချောင်းပါပဲကျွန်တော်ဟိုလာပြီးတော့စောင့်ကြည့်တာရှိပါတယ်အဲကျွန်တော်တို့စာဒီစနေဝတ်လုပ်တဲ့အဆောက်အဦအဆောက်အဦတွေဝင်မလာပါဘူးသူတို့အဆောက်အဦရဲ့တင်ပါအဲဟိုကျွန်တော်တို့ကအဖွဲ့ဝစီအင်အားများတဲ့အတွက် ဟိုကျွန်တော်မိုက်ခရိုဖုန်းနေနဲ့ပြောပြီးဆွေးနွေးကြရတယ်အဲ့တော့အဲ့ဒီမိုက်ခရိုဖုန်းကြီးကြားနိုင်တော့တဲ့အကွာဝေးလမ်းမှာဒီလိုမျိုးပြီးတော့စောင့်ကြည့်နေတနေ့ဆုံးပေါ့အခုဒီကကျွန်တော်အကြောင်းသားတွေကိုသူနဲ့စာရင်းနေတဲ့အချိန်ကြီးတော့မပြန်ပြီးပါဘူးသူ
ဘဂတများအဖွဲ့ချုပ်ဟာ2014ခုနှစ်နိုဝင်ဘာလကနေစတင်ပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခါ2015ခုနှစ်မတ်လထဲမှာတော့ခရီးရှည်ချီတဲ့တပိတ်မောက်ခဲ့တာကြောင့်ဆိုပြီးကျောင်းသားနဲ့ဝန်းရံပြည်သူတွေကိုတစ်နှစ်ကျော်ကြာထိန်းသိမ်းခဲ့ပါတယ်။ပုံမှန်5ခုလောက်နဲ့လည်းတရားစွဲဆိုခံခဲ့ရတာပါ။2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့အချိန်မှာတော့ကျောင်းသားတွေကိုစွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းစေခဲ့ပြီးကျောင်းသားနဲ့နိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးခဲ့တာပါ။ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဆက်လက်တောင်းဆိုနေဆဲဖြစ်ပြီးလွတ်လပ်စွာကျောင်းသားသမဂ္ဂတွေဖွဲ့စည်းခွင့်တွေရဖို့အတွက်လည်းစ조사နေကြတာဖြစ်ပါတယ်ရှင
်။ VOA သတင်းနောက်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုကစလို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်။မြန်မာနိုင်ငံကလူငယ်တွေကြားမှာကာတွန်းစာအုပ်တွေကိုဆွဲဆွဲမြင်းမြဲဖတ်တဲ့အလေးအကျင့်အတော်လေးနှေးပါနေချိန်မှာပဲခေတ်လူငယ်တွေကိုဆွဲဆောင်နိုင်မဲ့ကာတွန်းမျိုးတွေရေးသားဖို့လိုတယ်လို့ထောက်ပြဝေဖန်မှုတွေရှိပါတယ်။အရင်ကလိုရုပ်ပြကာတွန်းတွေကိုဆွဆွမြမြပြန်ဖတ်လာကြအောင်စ조사နေတဲ့အခြေအနေတွေကိုတော့ VOA သတင်းတော့ကိုထက်အောင်ကဒီတစ်ပတ်ရဲ့မြန်မာတခွင်အစီအစဉ်ကနေတင်ပြမှာဖြစ်ပါတယ
်တခိတခါကမြန်မာရုပ်ပြကာတွန်းတွေကိုကလေးလူငယ်တွေသာမကလူကြီးတွေကပါဆွဆွမြမြနှစ်ချိုက်အားပေးခဲ့ကြပါတယ်အခုခါမှာတော့ခင်မီအတုံးဆောင်တွေပေါ်လာတာနဲ့အမျှမြမလူငယ်တွေဟာရုပ်ပြစာအုပ်တွေပေါ်မှာစိတ်ဝင်စားမှုနှစ်လာကြပါတယ်။ဒါကြောင့်မို့လဲရုပ်ပြကာတွန်းတွေရဲ့အခြေအနေအတော်လေးရင်းရင်လာတယ်လို့တွတ်ပီစာအုပ်တိုက်ကဒေါမမှုစန်းကပြောပါတယ်
။အခုတော့ရုပ်ပြကာတွန်းရဲ့အခြေအနေကအလုံးဝကိုကြာဆင်းတာပေါ့နော်။တချို့ဆိုရဆိုင်သွားပါပြီရှင်။ကျမတို့နှစ်ဦးသုံးဦးလောက်ပဲကျမတို့လေရှင်။ဒါကလည်းအဲ့လိုမျိုးပေါ့နော်။ဝယ်ဖတ်တဲ့လူတွေပေါ့။ဝါသနာရှင်တွေလောက်ပဲကျန်တော့လေရှင်။အငှားရုပ်ပြစာအုပ်ဆိုင်ကြီးကလုံးဝကိုပျောက်သွားတယ်ရှင်
။ကလေးငယ်တွေကလည်းစာဖတ်မှုတွေနည်းလာကြပြီးလုံချင်းကာတွန်းတွေရုပ်ပြဂျာနယ်တွေကိုစိတ်ဝင်စားဖို့မရှိကြတော့ဘူးလို့ကာတွန်းပိုးစာကဖွင့်ဟပါတယ်
။အရင်ဦးတို့လက်ထက်တော့ကလေးရဲ့ဘာပြောပြောကာတွန်းဆိုရင်စိတ်ဝင်စား။အခုကာတွန်းဆိုရင်သူကသူစာအုပ်ကောင်းတာမကောင်းတာတဲ့။တကယ်စာအုပ်ဖတ်စိတ်ဝင်စားစရာကောင်းတာမကောင်းတာတဲ့ကြည့်ဖို့မကြည့်တော့ဘူး။အဲ့လိုစာအုပ်မြင်မကြိုက်တော့။ရင်တော့ကလေးရဲ့စာအုပ်မြင်ကကြိုက်နေတာကြိုက်နေ။ဒါကလည်းဟာဒီကြကြာတော့အငမ်းမရပါဘူးကြီးကြည်စင်စိတ်ရှိအခုကလေးတွေကကစားအောင်မြင်နေသူကအေးမလို့စားဆောင်စလေးဒီလိုပဲလက်မကြည့်အဲ့လိုဖြစ်နေ
အရင်တုန်းကတော့ရုပ်ပြကာတွန်းတွေကိုအငှားဆိုင်တွေမှာအစုံရနိုင်ပါတယ်စာဖက်သူနဲတာရာနဲ့အမျှအငှားဆိုင်တွေလည်းရက်ွက်တွေထဲမှာမရှိတတ်တော့ပါပဲဒါကြောင့်မို့လဲလုံချင်းရုပ်ပြတွေကိုအရင်ကားလောက်ဖောဖောတီတီမထွက်နိုင်တော့ဘူးလို့ကာတွန်းပိုးစာကသုံးသပ်ပါတယ
်အငှားဆိုင်တွေမရှိတဲ့အခါကျတော့ဖောဖောတီတီမထွက်နိုင်ဘူးအခုဒီချိန်ကြီးကလည်းငှားဖတ်တဲ့ပုံစံမျိုးသွားနေကြတယ်အမှန်ကတော့ဟိုကိုယ်ကလည်းဈေးတက်နိုင်တဲ့ဈေးနဲ့ဝယ်ပြီးဝယ်ဖတ်တဲ့အဲ့ဒီလိုင်းမျိုးနဲ့သွားနိုင်တော့ပေါ့အခုကအဲ့ဒီချီနေကိုမရောက်နိုင်သေးဘူးအခုကလည်းကြာရောက်ပြလုံးချင်းတအုပ်ဆိုရင်ဈေးတော့ထောင်ကျော်နေတယ်ပြီးဆိုတဲ့အခါကျတော့ဟိုမှာဂျာနေနှုံးလောက်ဆိုရင်တော့ဒါဝယ်ဖတ်နိုင်တဲ့အဆင့်ဆိုရင်တော့တမျိုးစကားပြောလိုက်ရုပ်ပြတွေကလည်းခုနပြောလို့ပြင်ဆင်ကောင်းကောင်းလေးနဲ့ဈေးကလည်းတက်တာတယ်ဝယ်ဖတ်နိုင်တဲ့အနေထားအဲ့အဲ့လိုရောက်လာပြီဆိုရင်တော့လေဒါတမျိုးဖြစ်ပြန်ပြီးဖော်ဖော်တီတီရိုက်နိုင်တယ်လို့ထင်တာပဲ
ကာတွန်းဆက်ဆောင်တွေကအရင်ကားလောက်ဆွဲဆောင်မှုမရှိတော့တလို့ဇညွန်းဇလန်တွေကလည်းခန်းစားမှုရတာဘဟုတုတာတိတ်မပေးနိုင်တော့ဘူးလို့ရုပ်ပြကာတွန်းပရိသတ်တွေကဝေဖန်ကြပါတယ
်ဇလန်တွေမှာအဝတ်စားတွေအစားပေါ့နော်ဟိုခင်မီအောင်ဆွဲတဲ့အပိုင်းတွေမှာလည်းလိုလာတာပေါ့လေနောက်တစ်ခုကကြတော့ဒီစပင်တို့အဝတ်စားတို့အစားပေါ့နော်နောက်ဒီအယောင်မပါတဲ့အခါကျတော့လည်းတဖြည်းဖြည်းနဲ့ဟိုဆွဲဆောင်မှုအားလည်းတိတ်မရှိတော့ဘူးထင်တယ်เนาะအဲ့တော့ဆွဲတဲ့လူတွေလည်းရှော့သွားတာလည်းပါတယ်တိတ်ဆွဲကြတော့ဘူးဆိုတော့လေနောက်အရင်တော့အောင်မြင်ခဲ့တဲ့လူတွေကြတော့လေဟိုအရင်တော့စပင်လေးတွေနဲ့အဲ့လိုမျိုးလေးတွေဆွဲကြတဲ့အခါကျတော့အခုခေတ်မှာတခါကြီးကျရင်ခံစားလို့လည်းမရဘူးအဲ့လိုမျိုးတွေလည်းရှိတယ
်ကာတွန်းဆရာတွေကလည်းခင်းနှစ်လျော်ညီတဲ့ရုပ်ပြတွေကိုဆွဲဖို့လိုနေတယ်လို့ကာတွန်းပို့စာကအကြံပြုပါတယ
်ရေးတဲ့လူတွေကလည်းခုနပြောလို့ပေါ့ထိုးဖောက်နိုင်အောင်ကျူးစာဒီလူကြိုက်လာအောင်ပေါ့ဒီပြိတ္တကြိုက်လာအောင်ဒါကျူးစာမှာပေါ့ဒီအရင်လိုတလိုင်းပုံစံမျိုးနဲ့ပဲသွားနေရင်တော့ဒါကြာသွားတဲ့ line နဲ့ပဲဆက်ပြီးရက်တည်နေတယ်ဆိုရင်တော့လေဒါဘာမှအဲ့လိုဖြစ်လာမှာမဟုတ်ဘူးကိုကထိုးဖောက်နိုင်အောင်ခုနကထိုးဖောက်နိုင်နေတယ်ဆိုတော့ပြိတ္တအမြင်မှာပေါ့ပြိတ္တအမြင်မှာအရင်ကနေမတူဘဲနဲ့ဆွဲဆောင်မှုရှိအောင်ပေါ့ရုပ်ပြတွေသူများဟိုကိုရီးယားနဲ့ဂျပန်တို့တွေကဘယ်လိုလုပ်နေလဲနော်ရုပ်ပြတွေသူတို့စီမှာဆက်လက်အကောင်းနေတော့အ ဒါတွေကအများကြီးလေ့လာအောင
်ဗုဒ္ဓဘာသာဝင်တို့အထွတ်မြတ်ထားတဲ့ယဉ်ကျေးမှုတွေကိုကလေးလူငယ်တွေငငယ်ရွယ်ရွယ်နဲ့သိရှိစေဖို့အတွက်မြန်မာဗုဒ္ဓဝင်တွေဇက်ကြီးဆယ်ပွဲတွေကိုလည်းရုပ်ပြကာတွန်းအဖြစ်ဖန်တီးထားပါတယ
်တူပီလေမွန်ထွေးမွန်ကိုတစ်နဲ့သားလေးနိုင်ထူ
လူစိတ်ဝင်စားမှုနဲ့တဲ့နဲ့လာပေးမယ်လို့အရင်ကလိုနှစ်ချိုက်မှုများလာအောင်ရည်ရွယ်ပြီးရောင်စုံမြန်မာရုပ်ပြကာတွန်းတွေကိုဖတ်ရှုနိုင်တဲ့မိုဘိုင်းအပလီကေးရှင်းတစ်ခုတည်ထောင်ထားတယ်လို့ပုတက်ကဘာရဲ့ဥဆောင်ညင်ကြားရေးမှုကပြောပါတယ
်ကလေးတွေအတွက်လည်းဒီကာတွန်းကအရေးကြီးတယ်လေနောက်လူကြီးတွေလည်းကြိုက်တာပါပဲနော်ဘာလို့ဆိုတော့ကာတွန်းကဟိုဗမာစာဖတ်ပြအောင်ပေါ့လေဟိုအားပေးရလည်းရောက်တယ်နော်စာကလေးကျွန်တော်တို့တွေ့ရဆိုမှကလေးတွေကကတ်တွန်းဆိုလို့ရှင်ဖတ်ချင်တယ်လေဆိုတော့အဲ့ရကြိုးစားဖတ်ရင်လည်းပဲဟိုစာပို့ပြီးတော့တက်လာတာပဲဆိုတော့စာအခုနောက်ပိုင်းဟိုပိုချောင်းတက်တဲ့ကလေးတောင်မှအဲ့လိုဖတ်ကြရဆိုတော့အဲ့ဒီအတွက်ကိုကျွန်တော်တို့ကဒါကတော့ရှိတင်တယ်ပေါ့လေဒါရင်ကျေးမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်ဒါကျွန်တော်တို့အများအားပြောနေကြအဲ့ဒီအတွက်ဒါလေးကိုတော့ဆက်ရှိစေချင်တယ်ပေါ့နောက်တစ်ခုကဒီသင်ခန်းစာလေးပါလေးဆိုလို့ရှင်လည်းဟိုသူ့ဟာသူဆုံးမပြီးတာဖြစ်သွားတာပေါ့နော်ဖတ်ရင်လည်းသင်ခန်းစာလေးရတာပေါ့ဆိုတော့လူကြီးတွေအတွက်လည်းကောင်းတယ်လူကြီးတွေအတွက်ကျတော့အရင်တော့ဟိုဘာမှမရှိတဲ့ခေတ်တုန်းကလေဒီကာတွန်းတွေပဲဖတ်ပြီးတော့ဟိုတွတ်ပြီးလေးမွန်ထွေးမွန်နဲ့ပဲကြီးလာကြတာဆိုတော့ဒီပေါ်မှာတော့တိုင်ရောစရာရှိတယ်ပြီးတော့ကကျတော့အခုဘယ်လောက်ပဲဒီဟိုဖတ်စရာကြည့်စရာများများပေါ့လေအာဒါလေးတွေကတော့ဖတ်လိုက်ရတယ်ဆိုပြန်ပြီးတော့မှဟိုကိုကငယ်သွားတာပေါ့နော်ပြီးတော့ဟိုအဲ့လိုမျိုးဖြစ်အောင်ပေါ့လေဆိုတော့ဟိုအတင်တော်ဆုံးကတော့ဖုန်းပဲဆိုပြီးတော့ကျွန်တော်တို့ကဖုန်းနဲ့လှုပ်တာပေါ့လေ
ကလေးရှိရင်ကတ်တွန်းရှိတယ်ဆိုပြီးအရင်တုန်းကပြောစမှတ်ရှိခဲ့ပေမဲ့လို့အခုခါမှာတော့ကလေးငယ်တွေဟာရုပ်ပြကတ်တွန်းတွေကိုတိတ်ပြီးနှစ်ချိုင်မှုမရှိတော့ပါဘူးတဖြည်းဖြည်းမိမိစာပြုလာတဲ့မြန်မာရုပ်ပြကတ်တွန်းတွေကိုတကြောပြန်တိုးတက်စေချင်တယ်လို့ဒေါ်မှုမှုစန်းကရင်ဖွင့်ပါတယ
်ဩရုပ်ပြကတ်တွန်းတွေအနေနဲ့ကျွန်မအနေနဲ့ကတော့တိုးတက်စေချင်တာပေါ့နော်လူတွေကလည်းစာဖတ်စေချင်တယ်စာဖတ်စေချင်တယ်ဆိုပေမဲ့လေအခုဘယ်သူမှမထွက်နိုင်တော့ဘူးဖြစ်နေဝင်နေစရာကျမတို့ကတာလေဟိုကိုအလုတ်သမားလေးတွေနဲ့ကိုဆက်ကလေးအလုံးရအောင်ဆိုပြီးတော့ထွက်နေတာမို့လို့ကျမကတော့ဆက်ထွက်နေမှောင်မှာပါရှုံးလာမြတ်တာတဲ့ပေါ့နော်ဟိုစာဖတ်တဲ့ပြိတ္တနဲ့ကျမလည်းပြတ်မသွားချင်ဘူးပေါ့နော်ဆယ်နှစ်တောင်ကျမထိန်းလာခဲ့တာဆိုတော့လေဆက်ဖက်ထိန်းထားအောင်မှာပါဟိုကျန်တဲ့လူတွေကတော့အဲ့လိုထိုးဖောက်ပြီးတော့လေဟိုပြိတ္တကိုဆွတ်ဆောင်နိုင်မယ်ဆိုရင်လေကာတွန်းတို့ကတခိပြန်တက်လာမှာပေါ့နော်ဆန်ရှင်မြင့်တို့ဘာလို့ခေတ္တဝင်လဲအဲ့လိုပြန်တက်လာကြတာပဲလေဟိုရုပ်ရှင်တွေရရဟိုအကယ်ဒမီတွေရကြဆိုရင်တော့လေအဲ့လိုတော့ဖြစ်စေချင်တာပေါ့နော
်မြန်မာရုပ်ပြကတ်တွန်းတွေဟာ1950ပြည့်နှစ်နောက်ပိုင်းကာလတွေမှာစတင်ခေတ်ဆလာခဲ့ပြီးတော့ကလေးလူငယ်တွေသာမကလူကြီးတွေကပါမမဆက်ဆက်နှစ်ချိုက်ခဲ့ကြပါတယ်ကတ်တွန်းဆက်ကောင်မျိုးမျိုးရဲ့နာမည်တွေကလည်းအားလုံးရဲ့ဗစက်ဖြားမှာတတတဆွဲကြံထင်နေလောက်အောင်ကိုရေပန်းစားခဲ့ပါတယ်အခြေအနေမျိုးမျိုးကြောင့်ရင်းရင်စားပြုလာတဲ့ရုပ်ပြကတ်တွန်းတွေကိုတကြောပြန်ခေတ်ဆလာဖို့အတွက်အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုထက်အောင်တင်ဆက်တဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍအပြီးမှာတော့အခုတခါသတင်းတောင်မှတ်စုအစီအစဉ်ကိုတင်ဆက်ပါမယ်။ရခိုင်ပြည်နယ်ကမတူကွဲပြားနေတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားမှာအပြန်အလှန်ယုံကြည်မှုရစေဖို့အတွက်သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးစွဲခေါ်ဆိုဖို့မြန်မာအစိုးရကမကြားသေးခင်ကကုလသမဂ္ဂမှာတင်ပြခဲ့ပါတယ်။ဒီတင်ပြချက်ပေါ်ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းနှစ်ခုကြားဘယ်လိုတွေအမြင်ရှိကြတယ်လဲဆိုတာကိုတော့ဒီတစ်ပတ်သတင်းတော့တယောက်ရဲ့အမှတ်စုအစီအစဉ်ကနေမမင်းမြခိုင်ကတင်ပြထားပါတယ
်ရခိုင်ပြည်နယ်ကမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားနာမည်အသုံးနှုန်းကြောင့်ပြဿနာတွေပိုပြီးမရှုပ်ထွေးအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရဘက်ကတင်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းအစ်ဟာဘင်္ဂလီဆိုတဲ့အမည်ကိုရောရိုဟင်ဂျာဆိုတဲ့အမည်ကိုပါလက်မခံနိုင်တဲ့အတိုင်းဝိုင်းနှစ်ခုကြားမှာဂျာနီအသုံးအနှုန်းတစ်ခုသတ်မှတ်ဖို့အတွက် NDI အစိုးရတည်ရဲ့ကြိုးပမ်းဆောင်ရွက်ချက်ဖြစ်ပါတယ်။မတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားမှာအငင်းပွားနေတဲ့အခေါ်အဝေါ်ကိုအစိုးရကဖြေရှင်းဖို့ကြိုးစားပေမဲ့လည်းကာယကံရှင်အတိုင်းဝိုင်းနှစ်ဖက်ကတော့ဒီအသုံးအနှုန်းတစ်ပေါ်ဝဝင်မကြသလိုကန့်ကွက်မှုတွေလည်းရှိနေပါတယ်။အစိုးရတဲ့အနေနဲ့လူနည်းစုတွေနဲ့တိုင်ပင်ဆွေးနွေးမှုမလုပ်ဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးသုံးနှုန်းဖို့ကုလသမဂ္ဂမှာတင်ပြလိုက်တဲ့အတွက်အစိုးရတဲ့ရဲ့လှုပ်ဆောင်ချက်အပေါ်နားလည်ရခက်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဥကြော်စိုးအောင်ကပြောပါတယ
်အပြေရှားတယ်ဆိုတာကလူနည်းစုတွေရဲ့အတန်ကိုတော့နားထောင်ပေးရမယ်ဆွေးနွေးတိုင်ပင်ရမယ်ဆွေးနွေးတိုင်ပင်မှုမလုပ်ဘဲနဲ့ ဟိုဂျားမှာဘယ်သူမှလက်တိုင်မျိုးမလုပ်ဘူးနဲ့ဒီလိုမျိုးလုပ်တယ်ဆိုတာကတော့တကယ်တကယ် identity ခံယူတဲ့လူတွေအတွက်တန်ဆရာတွေဖြစ်ကုန်တာပေါ့အဲအခုအနေထားပဲကျွန်တော်တို့မြေပြင်မှာကြားသိနေရတဲ့အနေထားအရာတော့လူတွေကလောလောဆယ်အများဆုံးတော့လက်မခံဘူး
ပြည်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ရင်းမဲဆန္ဒနယ်အများစုမှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီအနေနဲ့လည်းရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းကိုဇွန်လ21ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတရားဝင်ကန့်ကွက်ထားတာရှိပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းအပေါ်ရခိုင်တိုင်းသားတွေရဲ့သဘောထားနဲ့ပတ်သက်လို့ရန်ကုန်တိုင်းရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးအေးမောင်ပြောပြတာကတော့
ဒီကျွန်တော်တို့ပါတီကြပ်ရတော့ပုံစံလေးတွေဆိုတော့လူသူယုံကြည်မှုနဲ့ပြထားတဲ့လူတွေပါ။ပြည်တော်စုအစိုးရအနေနဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ပြဿနာကိုကင်ကြီးစဉ်းစားမယ်ဆိုရင်ပါတီချင်းတော်လည်းကောင်းရတော့ပုံစံလေးတွေကိုတော့လည်းကောင်းဆွေးနွေးတိုင်ပင်ပြီးမှဆောင်ရွက်တဲ့နဲ့ဒါမှမဟုတ်ပဲငါဘိုးအစိုးရပဲငါပြည်တော်စုအစိုးရပဲလုံချင်တယ်လို့လုံနေမယ်ဆိုလို့ချင်းကြီးဒီနေ့တို့တော်ပဲအရေးသုံးပါလို့ပြောနေတယ်တိုင်းသားစစ်လုံးကြီးညမှုမပြိုကွဲပြည်တော်စုမပြိုကွဲအဆုတ်ချာနာတဲ့ရင်ခိုင်ကြီးဆိုရေးဆိုတာတွေကတက်ပြေတော့ပဲတရားခံပြီးလက်ရှိအစိုးရဘက်မှတာဝန်ကျလာတယ်လို့အင်ကြီးပြောတယ
်။အရင်စစ်စိုးရတွေလက်ထက်မှာတွေကအမြင့်တွဲလာခဲ့တဲ့ရခိုင်ပြည်နယ်ကပြဿနာဟာပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတော့ရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပြည်ပခါတွေအထိဖြစ်ခဲ့ပြီးရခိုင်အတိုင်းသားတွေနဲ့မွတ်စလင်အတိုင်းဝိုင်းကြားအမုန်းတရားတွေပေါ်ပေါက်လာခဲ့ပါတယ်။တင်းမာမှုတွေကိုရှော့ချနိုင်ဖို့ကတရားဝတ်တွေစိုးမိုးရေးကိုအစိုးရတစ်ဘက်ကအဓိကကင်တွယ်ဖြည့်ရှင်းဆောင်ရွက်ဖို့လိုတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကဥကျော်စိုးအောင်ကပြောပါတယ
်။တနန်တလျက်ရခိုင်ပြည်နယ်မှာရှိတဲ့မျိုးနေဟိုတော်တော်များများမှာရှိတဲ့ slum battle ဝင်ပုဂ္ဂိုလ်တွေရဲ့ဘဝကတော်တော်ကိုအခြေအနေစိုးရနေတဲ့အနေထားကိုနိုင်ငံတော်အစိုးရကမိဘအနေနဲ့ကတားသမီးကိုနားလည်ပေးတဲ့ပုံစံနဲ့ဟိုလက်ကမ်းကြိုဆိုပြီးတော့ခေါ်မယ်ဆိုရင်ဒီကျွန်တော်တို့ဘက်ကလည်းဟိုပူပေါင်းပေါ်ဆင်သည်တစ်ဖက်ကဟိုစမ်းကြည့်မယ်ဦးညာစွာလည်းရှိနေရှိမှာပေါ့နော်ဒါပေမဲ့ဒါတွေကိုကြတော့ဥပဒေစိုးမိုးမှုနဲ့ကင်တွေ့မယ်ဆိုရင်တော့ဟိုတိတိယောက်ယောက်နဲ့မြင်မြင်ကန်ဆန်ဆန်တော့အကောင့်တွေပေါ်နိုင်မယ်လို့ကျွန်တော်မြင်တယ
်။အစိုးရတည့်ရဲ့ရတ္တရာစီမံချက်ကာလအတွင်းရခိုင်ပြည်နယ်ထဲမှာနိုင်ငံသားစစ်စည်ရေးလုပ်ငန်းတွေဆောင်ရွက်နေပြီးနောက်ပိုင်းကျရင်1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိမရှိစီစစ်သွားဖို့အစီအစဉ်ရှိပါတယ်။အစိုးရအနေနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းရာမှာဒေသခံရခိုင်တိုင်းရင်းသားတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုသလိုရခိုင်ပြည်နယ်ကနိုင်ငံမဲ့မွတ်စလင်တွေကို1982ခုနှစ်နိုင်ငံသားဥပဒေအရစီစစ်ပြီးရှေ့လုပ်ငန်းစဉ်တွေကိုလည်းအစိုးရအနေနဲ့ချပြသင့်တယ်လို့ရခိုင်အမျိုးသားပါတီကဦးအေးမောင်ကပြောပါတယ
်။ဒီ82ခုနှစ်နိုင်ငံသားဥပဒေရပိုင်ခွင့်ရှိနိုင်ငံသားဖြစ်ပြီးမဖြစ်တဲ့လူတွေကိုဘယ်လိုလုပ်မလဲဆိုတဲ့မုံကိုအစိုးရကဒါအပြန်အလှန်ဖုံးသဲပြီးတော့ဆွေးနွေးတိုင်ပင်ပြီးတော့မှပြန်ပြီးတော့ချပြသင့်အဲ့လိုမျိုးမဟုတ်ပေးနဲ့နိုင်ငံတကာမျက်နှာစာမှာပေါ်ပြီးတော့ကြီးညာလိုက်ပြီးမှပြန်ပြီးတော့ပြန်ရတဲ့အခါအစိုးရအတွက်လည်းမကောင်းဘူးကျွန်တော်တို့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံတော်အစိုးရဘက်မှာအယုံကြည်ကင်းနေသွားတယ
်အရက်သားတစ်ပိုင်းဖြစ်တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာတော့ဘင်္ဂလီဆိုတဲ့နာမည်ကိုတသက်မှတ်ထဲသုံးစွဲခဲ့ပြီးလက်ရှိဒွန်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတစ်အနေနဲ့တော့ရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားရှုပ်ထွေးမှုတွေဖြစ်စေနိုင်တဲ့ဘင်္ဂလီဒါမှမဟုတ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းတွေကိုရှောင်ရှားဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုပြောကြားထားပါတယ်။ရခိုင်ပြည်နယ်အရေးကိုဖြေရှင်းတဲ့နေရာမှာအစိုးရအသစ်အနေနဲ့ဒေသခံရခိုင်တိုင်းသားတွေအပြင်လူနည်းစုမွတ်စလင်တွေနဲ့လည်းဆွေးနွေးတိုင်ပင်ပြီးမှဆုံးဖြတ်ချက်ချဖို့နှစ်ဖက်အတိုင်းဝိုင်းကြားလိုလားနေကြတာလည်းဖြစ်ပါတယ်ရှင်။
မမမိခင်ရဲ့သတင်းတောက်တယောက်ရဲ့မှတ်စုကိုနားဆင်ခဲ့ရတာပါ VOA ကနေထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရေဒီယိုအစီအစဉ်တွေအားလုံးကို VOA ရဲ့ Facebook ဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာမှာတွားရောက်ကြည့်ရှုနားဆင်နိုင်ပါတယ်မကြခင်နားဆင်ရမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်မှာတော့တမတော်နဲ့ပတ်သက်တဲ့သတင်းရေးသားဖော်ပြမှုတွေမှာဘယ်လောက်ထိလိုလတ်မှုရှိသလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစံတော်ချိန်ည9နိုင်ခွဲရှိပါပြီ VOA ရဲ့စနေနေ့ညပြအစီအစဉ်တွေကိုည10နိုင်အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323လိုင်းနူမီတာ51 kHz 5885နဲ့လိုင်းလက်190လောက်ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီမဆူမွန်ကတာဝန်ယူထွက်လုပ်မှာဖြစ်ပြီးကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ April 24ရက်နေ့က 7 day daily သတင်းစာမှာစစ်တပ်ကသူစင်ကြီးနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူတော်ဥရှိမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ရေးသားဖော်ပြခဲ့ပါတယ်အဲ့ဒီသတင်းပေါ်မှာတပ်ဖက်ကမကြေနပ်တဲ့အတွက် 7 day သတင်းစာကိုတရားစွဲပါတယ်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာ 7 day သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတပ်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်ဒီတော့က7 day ရဲ့အဲ့ဒီတရင်ရေးသားချက်မှာတပ်ဖက်ကတရားဆွဲရအောင်ဘာတွေမှားသွားပါသလဲဘယ်လောက်ထိထိခိုက်နစ်နာသွားရတာကြောင့်တရားဆွဲတဲ့အထိဖြစ်ရတာပါလဲသတင်းမီဒီယာအနေနဲ့မြန်မာနိုင်ငံမှာတက်နဲ့ပတ်သက်ရင်ဘာမှမပြောရဘူးမရေးရဘူးမထုတ်လွှင့်ရဘူးဆိုပြီးတော့ထပ်ပြီးတော့သတိပေးလိုက်တာလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာဆက်ပြီးတော့ချင်းချောက်ခံရတဲ့အခြေအနေရှိနေသေးပဲလားဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပေးနိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်တာသူနှူးထဲမှာတူဦးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တူဦးဖြစ်တဲ့ဦးမြင့်ကျော်ပါ။နောက်တူကမြန်မာသတင်းစာပညာသိပ္ပံချောင်းကတင်ဒန်းညွှန်ကြားမှုတူဖြစ်တဲ့ဦးစိန်ဝင်းပါ။ဆိုတော့ကျွန်တော်တို့ပင်နေဆွေးနွေးမဲ့သူဦးရဲ့သဘောထားတွေကိုရင်းစုံနှထောင်ကြည့်အောင်ပါ။ဦးမြင့်ကျော်ခင်ဗျာ 7 day ရဲ့သတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်တဲ့တက်ကူဘလောက်ထိထိခိုက်နစ်နာစေတဲ့အချက်တွေပါသွားတယ်လို့ဦးမြင့်ကျော်ယူဆပါတယ်လေ။
ကျွန်တော်ကတော့ဟိုဒီအမေသားဖော်ပြချက်မှာဟိုသတင်းစာဟိုရှူတောက်ကနေကြည့်ရင်ဘာမှဟိုအပိုလိုတွေထည့်ထားတာသဘောထားမြင်နေထည့်တာအဘောထည့်ထားတာနောက်ကမရှိဟိုမမှန်တဲ့အချက်လက်လွဲမှားတဲ့အချက်လက်တွေထည့်ထားတာတွေဘာမှမတွေ့ဘူးဒီဖြစ်ဖြစ်ရဲ့နောက်ခံကနိုင်ငံရေးအကြောင်းအရာကိုမသိသရင်ပေါ့လေနိုင်ငံရေးအကြောင်းအရာကနောက်ခံဘာတွေရှိလဲတော့ကျွန်တော်တို့လည်းမသိဘူးအဲ့ဒီအပေါ်မှာတက်ရဲ့စိုးရိမ်မှုတွေခြားတော့ဟိုလူကုန်နဲ့အထိမခံနိုင်တဲ့အနေအထားတွေအဲ့ဒါတွေကတော့ကျွန်တော်မသိဘူးဒါပေမဲ့တင်းစာရှူတောင်းကနေကြည့်ရင်တော့ဘာမှတော့ကျွန်တော်မတွေ့ရပါဘူ
းဟုတ်ကဲ့ဦးစိန်ဝင်းကရောဒီတင်းမှာဘာမှသွားတယ်လို့ဦးစိန်ဝင်းမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတင်းကပြောလို့ရှိရင်ဘာမှအမှားမရှိပါဘူးခင်ဗျာဟိုကဒီတင်းကိုဟိုဖတ်ကြည့်ပြီးရင်နော်ဟိုကတက်ကနေပြီးတော့တရားဆွဲလို့ရတဲ့အနေအထားဟုတ်မရှိပါဘူးဒါပေမဲ့နှစ်ပိုင်းတော့ရှိတယ်အဲကျွန်တော်ပြောချင်တာကတင်းကလုံးလုံးအမှားဟုတ်မရှိဘူးဒါကတော့ရှင်းတယ်နော်သူကယ်ရီသူဆွဲချင်လို့ရှိရင်အင်းပြောတဲ့လူကိုပဲဆွဲလို့ရတယ်တင်းစာကိုဆွဲလို့မရဘူးဒါပေမဲ့တင်း quality ပေါ့တင်းရဲ့အရေးအသွေးကိုကြည့်တယ်ဆိုရင်တော့အားနည်းချက်ရှိတယ်အားနည်းချက်ရှိတာအမှားမဟုတ်ဘူးဟိုမှာတင်းက source တစ်ခုတည်းကိုဒီတင်းအရေးမြစ်တစ်ခုတည်းကိုကိုးကားထားတာဟာလာဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်နော်ကျွန်တော်ဒါဆိုရင်ဖြတ်ပြီးတော့လိုက်တယ်တင်းတခြားသောတဲ့ရင်းမြစ်တင်ထပ်ပြီးတော့လိုက်ချင်းအပြင်တင်းအစ်စ်ပြုအောင်လုပ်လို့ရတယ်ဒါပေမဲ့ဒါကတင်းအမှားမဟုတ်ဘူးဘုရားဆွဲလို့ရတဲ့အနေအထားကိုလုံးလုံးမရှိပါဘူးဗ
ျဟုတ်ကဲ့ဆိုတော့အားနေတဲ့တင်းပိုင်းအားနေတယ်ဆိုတော့ကတော့တရားဆွဲလို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော
်မဟုတ်ပါဘူးခင်ဗျဒါကျွန်တော်တို့တင်းသမားတွေသုံးသက်တဲ့ဟာတင်းကိုဟိုပို့ပြီးတော့အရေးသွေးကောင်းအောင်အောင်လုပ်တဲ့ဟာပ
ါဟုတ်ကဲ့ပါကျွန်တော်မေကွန်းနေအများကြီးရှိပါတယ်ဒီကိစ္စနဲ့ပတ်သက်ရင်နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးပါမယ်အခုပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေကိုအရင်ဆုံးဖိတ်ခေါ်ပါမယ်ပထမဦးဆုံးကဦးစောလွင်ဦးစောလွင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ဒီ7 day delay ကမှဆိုရင်တော့သူကဦးရှင်မန်းကလည်းသူ့ကိုတရားစွဲရမှာလေတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ပါဘူးတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ဘူးဆိုလို့ဒီတင်းစာတိုက်ကလည်းစီဝေလူဒါညာလာဒါမှမဟုတ်ကြည်သူတွေအတွက်အမှန်တရားရေးပေးတာရက်ပြီးမှလားဆိုပြီးတော့စောင့်ကြည့်ရမှာပဲလေအမှန်တရားစီဝေလူဒါညာဆိုရင်တော့ပြည်သူကိုချင်းအောင်ချင်းမဖြစ်စေလောက်တရားဆွဲလိုက်တာနဲ့သူကဟိုအမှားခံစရာတောင်းပန်စရာသနာခံစရာမလိုပါဘူးသူ့ဘက်ကသူအမှန်တိုင်းပဲရက်ပြီးပဲ ပြရမှာပဲတပ်ဖက်ကတည်းကတရားစွဲလင်းလောက်အောင်လေကျွန်တော်တို့မတွေ့ရပါဘူ
းဟုတ်ကဲ့ပါဒါပေမ
ဲ့သူရဲ့ရှင်မန်းကဥပ္ပမန်းကသူပြောတဲ့စကားကိုမင်းကဘယ်တော့မှပြောဘူးလို့လေဆိုပြီးတော့တရားစွဲပါရမှာပဲ
ဟုတ်ကဲ့ပါဦးစောရင်ကျေးဇူးအများကြီးတင်ပါတယ
်သူတရားစွဲရမှာပဲတပ်ဖက်ကတရားစွဲရမယ်လုံးဝမပတ်သက်ဘူးကျွန်တော်ကြီးသူတွေကတော့ဘယ်လိုလဲဆိုတော့ရေဒီယိုသတင်းစာနားထောင်မှာဥစ္စာရအောင်လို့ဆိုတော့တောင်းလို့သမားဆင်းတဲ့သတင်းစာအားကိုရအောင်လို့အစိုးရအားကိုရအောင်လို့ဆင်းတွေနစ်နေပါပြီယာ
ဟုတ်ကဲ့ဆောရင်ကျေးဇူးများတင်ပါတယ်ခင်ဗျာမိထီလာမျိုးကဥစိန်ပေါ်မှာကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာလည်းပဲစရုဒ္ဓမနိုင်ဟာပြည်သူတွေရဲ့နားမျက်စိနှုတ်ရှာတွေကိုဖွင့်လှစ်ပေးပြီးတော့အသိမြင်ကျော်ဝစေဖို့အသီးသင့်ဓာတ်တွေသိစေဖို့ဆောင်ရွက်ပေးရတဲ့တာဝန်ရှိတဲ့မန်နိုင်လို့ဆိုရပါမယ်ဒီမန်နိုင်ကိုတက်မှတ်မှန်ကန်အောင်တိစောက်ပေးရမယ့်တာဝန်ကိုထမ်းဆောင်နေရသူတွေဟာမီဒီယာတွေပဲဖြစ်တယ်လို့ဆိုရပါမယ်မီဒီယာဟာမီဒီယာစီမင်းစီကံကျင့်ဝတ်တွေနဲ့အညီအမှန်ကိုအမှန်အတိုင်းပြည်သူတွေထံရေးသားထုတ်လွှင့်တင်ပြနိုင်ခြင်းဟာမီဒီယာရဲ့အဓိကတာဝန်ဖြစ်ပါတယ် 7 days journey နဲ့တက်မတော်ရဲ့အခုဖြစ်စဉ်ဖြစ်ရက်ကိုအဲ့ဒီအမြင်နဲ့သုံးသက်တဲ့အခါညှိနှိုင်းဖြည့်ရှင်းဆောင်ရွက်တဲ့မူဝါဒလမ်းစဉ်အရကျင့်သုံးဆောင်ရွက်ရမယ့်အချိန်ကာလမှာအေဂျင့်နဲ့နီးနဲ့ပြည်လည်အောင်ဖြည့်ရှင်းလိုက်တာကိုတော့ချီးကျူးဝမ်းသာစရာပါဒါပေမဲ့နောက်အဆင့်လာမှဒီလူကြီးဖြစ်မသွားစေဖို့အရေးကြီးပါတယ်စရုပ်ရမန်နိုင်တိန်ဆောင်ရိုင်နဲ့မသွားစေဖို့အထူးအရေးကြီးပါတယ်ကိုတာကိုလုံအောင်ထိန်းနိုင်ကြရင်ဘယ်လိုအညီအဆွန်အထိခိုက်မှရှိနေမှာမဟုတ်ဘူးလို့ဆွေးနွေးလိုပါတယ်တဲ့မိတ္တလာမျိုးကဦးစိန်ပေါ်မှာဆိုတော့ဦးမြင့်ကျော်ရေတက်ကဒီတည်င်းရေးတဲ့ဟာရတည်င်းမှာပါတဲ့အချက်လေးရတရားစွဲရလောက်အောင်မရှိတဲ့ဟာကိုတရားစွဲတယ်ဆိုတော့တပ်ဖက်ကဘာကိုပြကျင်တာလဲဘာကိုပြောကျင်တာလဲဦးမြင့်ကျော်ဘယ်လိုနားလဲပါသလဲ
ကျွန်တော်နားလဲတာတော့ဦးရှိမနဲ့ပတ်သက်ရင်တက်မှာဟိုစိုးရိမ်မှုပေါ့နော်ကြီးမားတဲ့စိုးရိမ်မှုတစ်ခုရှိနေပုံရတယ်ဟိုတက်ကိုများစီယုံမလားဆိုတဲ့စိုးရိမ်မှုပေါ့နော်အဲ့ဒီစိုးရိမ်မှုကဒီဟိုဥရှိမန်းကိုလည်းလောလောဆယ်မှာသူတို့အနေနဲ့ခိုင်းတွေ့ဖို့ဟိုလုံလောက်တဲ့အနေအထားမျိုးမရှိသေးတော့မီဒီယာကိုကြားကတစားကန်အနေနဲ့ဟိုသတိပေးလိုက်ပြီးတော့သတိပေးတယ်ဆိုတာပြင်းပြင်းထန်ထန်သတိပေးတဲ့သဘောပေါ့နော်တကယ်ပုံမှန်ကြာထောင်နှံ10နှစ်လောက်ကြာနိုင်ဆိုအဲ့ဒီနည်းနဲ့ဥရှိမန်းကိုပါထပ်ပြီးတော့ဟိုမလကောမလဲဟိုသတင်းစကားပေါ့တဲ့ message ပေးတဲ့သဘောမျိုးလို့ခံစားရတယ်အဲ့မဲ့ဒါကနိုင်ငံရေးပြဿနာပါဒီနိုင်ငံရေးပြဿနာလူတို့ကလည်းမသိဘူးသူတို့ရဲ့စိုးရိမ်မှုရဲ့ဥရှင်မန်းနဲ့သူတို့ရဲ့ခြားရက်ကဟိုကိစ္စတွေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစိန်ဝင်းကရောတက်ကဘာကြောင့်တရားမဆွဲရမယ့်ကိစ္စကိုဘာကြောင့်တရားဆွဲတာလဲတစ်ဖက်ကဘာကိုပြောချင်းပြချင်းတယ်လို့ဦးစိန်ဝင်းနားလဲပါတယ
်ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့အချက်လက်ကတက်ကဒါဟို sensitive ဖြစ်တဲ့အထိခိုက်မခံဘူးပေါ့နော်တကယ်ဟိုပဲဟိုတက်တက်လို့ဖြစ်တယ်အပြစ်လို့ဒီထွက်လာပြီဥရှိမန်ကပထမဆုံးဒီပို့ဆိုတင်တယ်အဲ့မှာ70 70ရတရင်လောက်တကယ်ရကျော် 70 တွေပေါ့တခြားတရင်ဌာနတွေပါတရင်လောက်တယ်ခင်ဗျအဲ့လိုတရင်လောက်ပြီးတော့နောက်နေ့မှာဘယ်တက်ကထုတ်ပြန်ချက်ကိုရောက်တန်ပြီးတော့ထုတ်ပြန်သွားတာတွေ့တယ်ဒါပါပြလဲဆိုတော့သူတို့တက်တက်လှုပ်တာပေါ့နော်သူတို့ကြားထဲမှာဘယ်လိုရှိလဲဆိုတော့ကျွန်တော်တို့လည်းမသိနိုင်ဘူးအဲ့ဒီတော့ဒီကိစ္စကိုတော့ကျွန်တော်ကအော်မပြောချင်ဘူးခံမှန်းပြီးတော့မပြောချင်ဒါပေမဲ့ပါလေဆိုတော့ဒီလိုလုံးအခုလိုမျိုးတက်ကပြောတဲ့ဟာလုံးတဲ့ဟာကကြတော့ကျွန်တော်တို့ဟိုတရားဥပဒေကိုတုံးချပြီးတော့ဟော self censorship ပေါ့နော်ဟိုမီဒီယာတွေကိုယ့်ဘက်ကိုဟိုတတိမလုတ်ပဲနဲ့တတိကဖြစ်တတိဖြစ်ရတဲ့တတိမလုတ်ပဲနဲ့ရှောင်းအောင်လုတ်လာတယ်လို့ခံစားရတယ်။နောက်ဒါအပြင်မဲ့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာကအဲကျွန်တော်တို့မှာဥပဒေတွေရှိတယ်အဲ့ဒီဥပဒေတွေကတကယ်တကယ်ကြတော့ freedom of expression ဆိုဟိုအမှန်တကယ်ဥပဒေတွေမဟုတ်ဘူးအဲ့ဒီဟာတွေကိုအသုံးချပြီးတော့ဥပဒေကိုပဲပြန်အသုံးချပြီးတော့ဖိနှိပ်တယ်လို့မျိုးဖြစ်လာတယ်ဖိနှိပ်တယ်ဆိုတာဒါရိုက်တော့မဟုတ်ဘူးဆက်ဟို censorship ကိုလုံလာလို့မျိုးဖြစ်လာအဲ့ဒါကိုပုံကြီးကမှတွေ့ရတယ်တတ်မှမှလည်းတွေ့ရတယ်ဒါကတောင်းတဲ့အလားလားမဟုတ်ဘူးလို့ကျွန်တော်ကတော့ယုံကြည်ထားတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျနောက်ထပ်တဲ့ဆွေးနွေးမယ့်တော်ရရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရှင်နေကြီးဦးကျော်လင်းဦးကျော်လင်းရဲ့သဘောထားဆွေးနွေးပါခင်ဗျာ
။အော်ဒီလိုရှိပါတယ်ခင်ဗျာ။မေရီယံတော်တော်ဗျာ။ဒီလိုလည်းဖော်ထုတ်ဖို့တော့ Article 90 မှာပဲ UH Article 90မှာပါတယ်။ဒါပေမဲ့လည်းလောလောဆယ်ဘောင်းတော့ရှိတယ်ပေါ့ဗျာ။အခုသူစာနေစုဥပဒေမှာတော့ပါပြီးသားပါ။ဘာတော့တရားလဲဆိုတော့တရားရုံးနေအပေါ်မှာလည်းပဲဒီလိုလိုလိုလိုလိုဆိုပြောလိုက်တဲ့တရားကိုရမကုတ်နဲ့ပြန်ပြီးတော့အရေးယူခံရတာရှိတယ်။အဲ့တော့ကတက်ကလည်းပဲသူကလည်းပဲသူ sensitivity ပေါ်ကသူရဲ့ sensitivity မခံနိုင်တဲ့အခြေအနေတွေမှာသူကလည်းဒီလက်ရှိဥပဒေတခုသူကလည်းရုတ်ထွက်ပြလာတယ်။ဒါပေမဲ့ဒီဥပဒေမှာကလည်းတော်တော်ပြည့်ပြည့်စုံစုံလေ့လာတဲ့အခါကျတော့ဝတ်တူဝန်တော်တော်ကြောက်ဖို့ကောင်းပါလေ။ဒါဆိုအိန္ဒိယကကျွန်တော်တို့စီတို့တွေမှာကြည့်လိုက်တော့ခရီးသားတွေမှာရေးနေလို့ဒီဥပဒေတွေပဲအကုန်အပြစ်ပေးလို့ရတယ်။အဲ့တော့သူကဘယ်လိုရေးထားလဲဆိုလို့ရှိရင်ဒီအရာရှိတို့မှတတ်သားပြီ
โอเคบ่าวันชินนี่อูจ่อเลยอายุจุซุติมาเรตรีมีเดียตมะริด้วยดีซุนี่จักก็เลยอะทุ่งแต่เลยเมนูจุนเราอยู่ซะบ่าเลยสรุปอุ่มญ่อจ่ออุ่มญ่อกูไรงะเนี่ยมานักงานตรีมีเดียกองเสียอภพเวนตะกูดีซีซั่น 2
ซีซั่นนี่เนี่ยเนี่ยมาตรีมีเดียกองเสียอคันกันดาชื่อเก็บบ่าล่ะบลูชื่อเก็บบ่าล่ะอุ่มญ่อโอเคไอ้เคสอ่ะก็ตะเกรอโหดีเคสอ่ะก็เตียมาซวยกินเนี่ยก็คือกองซีโกตรีมีเดียกองซีโกอิงโหตันจ้าเนี่ยเคสอ่ะบ่เนาะจักก็ดีเคสอ่ะไม่เจนเอาส่วนตรุเอพริลเนี่ยก็กองซีโกตันจ้าเนี่ยเคสอ่ะบาลูเลยซะ ကောင်းစီနဲ့တက်တဲ့ချိန်ချင်းတွေ့တဲ့အချိန်မှာနေရံပြောတယ်ယူနီတီကိစ္စပြီးတဲ့နောက်မှာလည်းအချိန်ချင်းပြောခဲ့တယ်ပေါ့နော်ဟိုတစုံတရားမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေရှင်ဟိုသတင်းမီဒီယာကောင်းစီမှာကွန်ပလိန့်မတီးရှိတယ်အဲ့ဒီဟာကိုတုံးမှာဆိုတဲ့ဟာမျိုးကြီးတဲ့မှုကိုသိအောင်ဟုတ်လားသိတဲ့မှုကကြီးလေတော့အဲ့လိုမျိုးပြောတာဘေးကိစ္စမှာတမ်းပြီးတော့တရားဆွဲတယ်ပေါ့နော်ဒါပေ
ဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဟာနဲ့ဒီဥက္ကဋ္ဌတို့တွင်မှုတို့ဟိုကျန်တဲ့ကောင်စီဝင်တွေနဲ့မှတိုင်ပင်မလို့ဒီကိစ္စမှာသဘောထားစညာချက်တစ်ခုလည်းထုတ်ခဲ့တယ်ပြီးတော့အဲ့ဒီတပ်ဘက်ကိုလည်းဆက်သွယ်ပြီးတော့ဒီကိစ္စကိုဟိုပြေလည်အောင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာရဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ပဲနောက်တိုင်းရိုက်ဆက်သွယ်ပြောဆိုညှိနှိုင်းကြတဲ့ဟာမျိုးတွေရှိခဲ့ပါတယ်
ဟုတ်ကဲ့ဦးမြင့်ကျော်ဆိုတော့ဦးစင်ဝင်တပ်ဖက်ကခုနရှင်းနေကြီးဦးကျော်လင်းဆွေးနွေးတဲ့ထဲမှာလည်းပါပါတယ်ပြန်ရုပ်ပေးလိုက်တယ်တရားဆွဲတဲ့ကိစ္စကိုဆိုတော့ဒါဟာတပ်ဖက်ကသဘောထားကြီးစွာထားပြီးတော့တရားဆွဲတော့ကိုပြန်ရုပ်ပေးလိုက်တယ်ဆိုတာမျိုးဦးစင်ဝင်သဘောတူသလား
ကျွန်တော်ကတော့ဒီမဆွဲတဲ့ဟာကိုနော်ဟိုဟာမဆွဲတဲ့ဟာကိုဆွဲတာအမ7 days ဆိုသွားဆွဲတာအဲ့ဒါကအဲ့တော့အဲ့မှာဟိုက procedure မှားနေတယ်အဲ့တော့ပြန်ရုပ်ပေးခြင်းအပြင်သဘောထားကြည့်တယ်လို့တော့ကျွန်တော်ကတော့မတွက်ပါဘူးဒါသူအလုပ်သူလုပ်တာပဲပေါ့နော်ဒါပေမဲ့ဘာဖြစ်လဲဆိုတော့တစ်ဖက်မှာ70ဒင်းကန်ထဲမှာရိုက်ခတ်မှုတွေဖြစ်သွားတယ်အဲ့ဒါကဒီသတင်းသမားတွေကသူသတင်းရှူတောင်းသတင်းကဖြစ်လာပြီဆိုရင်သတင်းရှူတောင်းအတိုင်းပဲသွားတယ်အဲ့ဒီအတိုင်းကိုလုပ်တယ်သတင်းလွတ်လပ်ခွင့်ပြီးတော့ဟိုပါ70ကပြန်တောင်းမှန်နေဟာဖြစ်တော့ဟိုသတင်းသမားတွေအနေနဲ့ခံစားချက်လည်းလို့ကျွန်တော်ထင်တယ်နော်အဲ့တော့ဒါရေး procedure အမှားကြီးဖြစ်တာသူဟိုကျွန်တော်တို့က procedure ကိုပဲတွက်တယ်ဒီပုံမှာသူ့ရဲ့စိတ်ထားဘယ်လိုရှိမယ်ဆိုတဲ့ဟာကိုကျွန်တော်တို့မမြင်နိုင်နဲ့မပြောနိုင်တဲ့ဟာတွေပေါ့ဟိုကျွန်တော်ကတော့မခံမှန်းကျင်ခင်ဗ
ျဟုတ်ကဲ့ဦးစိန်ဝင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးမယ့်သွားရရှိသူဖိတ်ခေါ်ပါမယ်မန္တလေးတိုင်းဝင်းရင်းမြို့နယ်ကဦးချင်းမြင့်ပါဦးချင်းမြင့်သဘောထားဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာခုနဆရာတယောက်ပြောသလိုပါပဲကျွန်တော်တို့အမြင်နဲ့တွေ့ပါတယ်ဥပမာကျွန်တော်တို့ဥရှိမန်စကားကိုကျွန်တော်တို့မီဒီယာနေပြီးတော့ထုတ်လွှင့်တဲ့ဟာအပေါ်လိုမပါခဲ့ရင်ဒါမီဒီယာမှာဘလို့မှအပြစ်မရှိဘူးလို့ကျွန်တော်တို့ကသုံးသပ်ပါတယ်ခင်ဗျာကျွန်တော်တို့အဲ့လိုမီဒီယာကိုတင်ပြတဲ့အမှန်မှန်တိုင်းတင်ပြတဲ့လူကိုကျွန်တော်တို့အေးအေးယူကြစတဲ့ဆိုရင်အဲ့လိုဖြစ်စဉ်ကိုပြုလုပ်တဲ့ဥရှိမန်ကိုလည်းဘလို့စဉ်းစားမလဲအဲ့ဒါကြီးကကျွန်တော်တို့အများကြီးစဉ်းစားစရာပေါ့တကယ်တော့ဒါရီယာဥရှိမမှာလည်းအပြစ်မရှိဘူးကျွန်တော်တို့မီဒီယာမှာလည်းအပြစ်မရှိဘူးလို့အခုဟိုတင်းအရာကျွန်တော်တို့ကသိရှိရတယ်ပေါ့ဟုတ်ကဲ့ခင်ဗျာ
အဲ့ဒီ
ကျတော့ကျွန်တော်တို့ကအခုမြန်မာနိုင်ငံမှာလည်းမန္တန်ကြီး၄ခုရှိတဲ့နေရာမှာကျွန်တော်တင်းမီဒီယာလည်းသုဒ္ဓမန္တန်လို့ပြောတယ်အဲ့ဒီကျတော့တင်းမီဒီယာကိုကျွန်တော်တို့မန္တန်ကြီး၄ရက်ကိုကျွန်တော်တို့အဲ့ဒီထဲမှာပါဝင်တဲ့တင်းမီဒီယာကိုတက်ကနေပြီးတရားစွဲတယ်ဆိုတော့ကျွန်တော်တို့တက်ဆိုတာမန္တန်ထဲမှာလည်းမပါဘူးကျွန်တော်တို့ပါတယ်လို့လည်းမတွေ့ရဘူးအဲ့ကြတော့ကျွန်တော်တို့သတင်းမီဒီယာတွေတခြားမှန်နိုင်တွေကတက်ကိုဘလို့မှတရားမစွဲခဲ့ဘူးပဲနဲ့အဲ့တက်ကနေပြီးတော့ကျွန်တော်တို့ဒ
ီမနိုင်လေးခုကိုတရားပါဝင်ဖြစ်တဲ့တခုကိုတရားဆွဲရဆိုတော့ကျွန်တော်တို့ကတော့ဘလို့မှမစဉ်းစားတတ်ဘူးပေါ့ခင်ဗျာဟုတ်ကဲ့ထားပါပြီခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးအများကြီးတင်ပါတယ်မောင်ဝင်းဟန်အင်းလေးဆိုတဲ့သောတာရှင်အီးမေးလ်နဲ့ဆွေးနွေးထားတဲ့အထက်မှာလည်းပဲတည်င်းစာပေါ်မှာဆွဆွဲပြုမှုလှုပ်ဆောင်တာဟာတရားမျှတမှုကင်းပြီးတော့အနိုင်ကျင့်တဲ့သဘောတက်ရောက်တယ်လို့တင်ပြကြပါတယ်တဲ့တံပရော်နဲ့ပတ်သက်တဲ့သတင်းတွေကိုရေးသားတဲ့အခါမှာသတင်းဖြစ်ရပ်တွေမှားသည်ဖြစ်စေမှန်သည်ဖြစ်စေတံပရော်ကလက်မခံရင်ဖော်ပြခွင့်မရှိလို့သတင်းမီဒီယာလောကကိုအသိပေးချင်းချောင်းယုံမကလက်တွေ့အားနဲ့ပြုမှုဆောင်ရွက်ခွင့်ရှိတယ်ဆိုပြီးတော့လှုပ်ဆောင်ပြသတာပါပဲတဲ့လက်ရှိတံပရော်ခေါင်းဆောင်တွေအနေနဲ့1962ခုနှစ်တံပရော်ခေါင်းဆောင်တွေရဲ့ဟောင်းနွမ်းဆွေးမြေ့နေပြီဖြစ်တဲ့အတွေ့အခေါ်အယူဆခံယူချက်သဘောထားတွေ principle လို့သူကကွန်ဆောက်ကမိနဲ့ရေးထားပါတယ်စိတ်နစ်စိတ်ထားတွေနဲ့လမ်းခွဲထွက်နိုင်ခြင်းမရှိသေးဖြင့်အခုလိုမတရားအနိုင်ကျင့်နေမှုတွေအပါအဝင်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးမှာအဟံအတအနှောက်အယှက်တွေဖြစ်နေဦးမှာပါတဲ့မောင်ဝင်းဟန်အင်းလေးဆိုတဲ့သောတာရှင်အီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာပါဆိုတော့ဦးမြင့်ကျော် 70 ကနေပြီးတော့တံမတော်သူပန်ကြောက်လာတနည်းအားဖြင့်တောင်းပန်စာပေါ့လေတောင်းပန်စာထုတ်ပါတယ်ပြန်ပြီးတော့ကြေညာပေးတယ်တောင်းပန်တယ် 70 ရဲ့တောင်းပန်လွှာသည် 70 တခုတည်းရဲ့တောင်းပန်လွှာမဟုတ်ဘဲနဲ့မြန်မာသတင်းမီဒီယာလောကတစ်ခုလုံးရဲ့တက်မတော်ကိုတောင်းပန်စာလို့အထိပယ်ကောက်မယ်ဆိုရင်မှားမလားဦးမြင့်ကျော
်။တက္ကသိုလ်မီဒီယာတစ်ခုလုံးကတော့တောင်းပန်တဲ့သဘောလို့တော့ဟိုကောက်လို့မရအောင်ဒါပေမဲ့သတင်းမီဒီယာတွေလက်ချောင်မှုအတွက်ဟိုသတိပေးစာအောင်လို့ပြောရင်တော့ရတာ။ 70 တောင်းဒီမှာဒီကိစ္စမှာဒီလိုတောင်းပန်နေတာပဲမတောင်းပန်ရင်ဒီ131နဲ့ရာသက်ကြီး131နဲ့ဟိုကျမ်းဆိုင်နိုင်လို့ဒီလိုတောင်းပန်နေတာပဲဆိုတော့အကျန်တဲ့ဟိုမီဒီယာရဲ့ပိုင်ရှင်တွေရောတာဝန်ခံအက်ဒီတာတွေတို့နောက်နောက်မှအဲ့လိုတာဝန်ယူရမယ်တာဝန်ခံရမယ်လူတွေကဒီအန်ဒီလိုကိစ္စမျိုးမှာလက်ချောင်ဖို့အတွက်ဟိုတကယ်ကိုစိန်ခေါ်မှုကြီးပဲပေါ့နော်ဆိုတော့ဒါကသတိပေးလိုက်တဲ့အားလို့ကျွန်တော်ဟိုမီဒီယာလောကတောင်းပန်တာတော့မဟုတ်ဘူးသို့တော့မနေ့ကနေ့ဟိုဆက်ပြီးတော့ยิมไซน์9တို့ချမ်းတော့တခြားသောစိန်ခေါ်မှုတွေဟိုတခြားသောအကျိုးစီးဟိုအကျိုးပြက်နိုင်တဲ့ကိစ္စတွေယူဖို့ยิมไซน์9လို့ဒီလိုနောက်ဆုတ်သွားတာကျန်တဲ့လူတွေအတွက်ကိုအကျိုးတရားမှုတွေအားလုံးပေါ်မှာရှိတာတော့သိကြတယ
်ဟုတ်ကဲ့ဦးစင်ဝင်းကိုတိုင်ကမြန်မာသတင်းစာပညာသိပ္ပံကျောင်းရဲ့သင်တန်းညွှန်ကြားရေးမှုပါဆိုတော့စာနယ်ဇင်းသမားမျိုးဆက်တစ်တွေကိုမွေးထုတ်ပေးနေတဲ့သင်တန်းကျောင်းပေါ့လေဒီလိုအဖြစ်အပျက်မျိုးကနေဒီသတင်းစာသမားဖြစ်ခြင်းနဲ့စာနယ်ဇင်းသမားဖြစ်ခြင်းနဲ့မျိုးဆက်တစ်တွေအတွက်ဘလူသင်ကန်းစာမျိုးပေးနိုင်ပါတယ်ဦးစင်ဝင
်ကျွန်တော်တို့ဒီမျိုးဆိုပြီးအစ်ကိလောက်တာပေါ့နော်ဒီအမှုနဲ့ပတ်သက်ပြီးတော့သင်တန်းမှာလည်းနည်းနည်းဒါကအတုံးဟိုစာနမူနာပြပြတစ်ခုဖြစ်လာတာပေါ့ကျွန်တော်ကတော့ဒီဟာကဒီအဖြစ်အပျက်ကတံတော်တစ်ခုတည်းရင်ကျွန်တော်ဟို playing လောက်တာမဟုတ်ဘူးအပြစ်တင်တာမဟုတ်ဒါကျွန်တော်တို့လူအဖွဲ့တတ်မလို့ဆိုတော့လေလူအဖွဲ့ကြီးရဲ့တသိစီကဖြစ်တယ်ကျွန်တော်တို့လူအဖွဲ့ကြီးမှာစင်သားပုံစင်သားနီးပေါ့အဲ့ဒါကိုကဟောင်းတိုင်းခုနတယောက်ပြောဟောင်းတိုင်းဖြစ်နေတယ်အဲ့ဒီဟာကျွန်တော်တို့ကကိုယ့်အလုပ်ကိုကိုယ်သာသိနေတယ်အဲ့လိုရဲ့တခြားရဲ့အလုပ်တာဝန်တွေကိုလေးစားပေးတင်တယ်သူ့ရဲ့တာဝန်ကဘယ်လိုလဲဆိုတဲ့ဟန်တော့ဒီသူတင်စတော့တာမှန်တိုင်းဖြစ်လာတဲ့ဟာကသူကအာဏာရှိတဲ့လူတွေကို check လုပ်တာအာဏာရှိတဲ့လူတွေရဲ့လုပ်ပုံလုပ်နည်းတွေကိုစောင့်ကြည့်တာဟုတ်လားအဲ့တော့သူဒီတိုင်းပဲရှိတယ်ဆိုတော့ဒီမှာဒီစဉ်းစားရင်းတစ်ခက် criteria ပေါ့လေဒီတဲ့ news working net အစ်တမဟုတ်ဘူးစဉ်းစားတယ်တင်းသမားကောင်းကကိုတိုင်းတော့မှဒီဟာကိုလည်းသဘောမတူဘူးလေတတိဖြစ်ရင်အဲ့ဒီတင်းအတိုင်းကိုသွားရတယ်ဒီတင်းကဘာကြောင့်တော့ငါတို့မလုပ်တင်ဘူးဘာအစားအဲ့ဒီဆိုရင်ချက်ဒီနဲ့သွားဖိတ်လို့မရဘူးဒီတင်းဖြစ်တာနဲ့ကိုတင်းအတိုင်းကိုလုပ်ပေးရတယ်အဲ့တော့ဒီကသမရောပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့တခြားသောဘုံကြီးကအဖွဲကြီးတွေပဲဖြစ်ဖြစ်လူဟိုတဆုံးတယောက်ပဲဖြစ်ဖြစ်ဒီဟာကိုပိတ်ပင်ဖို့စူးစမ်းခြင်းစူးစမ်းတာဟာကျွန်တော်တို့လူ့အဖွဲ့ကိုတတိကြီးမရအောင်တတိအမှန်နဲ့မရအောင်ပိတ်ပင်တယ်လို့ဖြစ်ပါတယ်အဲ့တော့လူ့အဖွဲ့ကြီးကဒီရင်းမှန်နဲ့မရလို့ရှိရင်ဆုံးဖြတ်ချက်တွေအမှန်ကန်မချနိုင်တော့တာမျိုးဖြစ်ပါမယ်အဲ့တော့ကျွန်တော်တို့ကဟိုပေါ်ပြီးတော့စိုးကျိုးတွေပဲဖြစ်လာသေးတယ်။ကောင်းကျိုးဘက်ကမသွားဘူး။အဲ့ဒါကို
ဟုတ်ကဲ့ဦးစိန်ဝင်လိုင်းပြတ်သွားပါလေ။ဦးစိန်ဝင်လိုင်းပြတ်သွားပါလေ။လိုင်းနည်းနည်းလေးမကောင်းဘူးဦးစိန်ဝင်ပြန်ချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်နော်
။ဟုတ်ကဲ့ခင်ဗျာ
။ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေပို့ပြီးတော့ဆွေးနွေးထားတာတချို့မှာတော်ရရှင်တူကတော့အမှန်ပြောမိအပြစ်ရှိတဲ့ခက်ပါဇက်ပိတ်ထားလွန်ကြီးပွားတဲ့ခက်တဲ့။နောက်တူကစစ်တပ်အားလုံးကိုမပြောပါနဲ့တဲ့မကောင်းတဲ့လူပဲနာမည်တက်ပြီးတော့ပြောပါတဲ့။ နောက်သူကလည်းပဲနှစ်ဖက်သူမကူမလို့ပြဿနာအေးသွားတာပေါ့တဲ့နောက်နှစ်ဖက်လုံးသတိထားအလုပ်လုပ်ရင်ဘာပြဿနာမှမရှိနိုင်ပါဘူးနိုင်ငံတကာမှာလည်းဒီလိုပါပဲဥပဒေကိုလေးစားကြရတာပါတဲ့နောက်ဆွေးနွေးချက်တစ်ခုမှာမြန်မာပြည်မီဒီယာတွေကပက်လိုက်ပြီးရေးနေကြပါတယ်တဲ့မီဒီယာဆိုတာချစ်ချင်းကြောက်လဲပက်လိုက်ပြီးမရေးသင့်မုန်းချင်းကြောက်လဲပုတ်ခတ်၍မရေးသင့်စစ်မှန်သောမီဒီယာဆိုတာချစ်ချင်းမုန်းချင်းကိုရှောင်၍ချင်းခွင်းရှာလို့အလဲဘူကနေမျက်မျက်တတရေးမှတရားမျှတတဲ့အာဂရီတရားကင်းတဲ့မီဒီယာဖြစ်ပါလိမ့်မယ်တဲ့အဲ့လိုရေးပါတယ်ခင်ဗျာဒါရေးဆွေးနွေးမဲ့နောက်တော်ရှင်တူကိုဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းပွေကုန်းစလိုင်းဆွေးနွေးပါခင်ဗျာစလိုင်းရဲ့သဘောထားဘယ်လိုရှိပါသလဲ
โอเคအခုကိစ္စမှာဥရှင်မရဲ့ဂျိုးပြတ်ချက်ကို7 day ကကိုးကားတယ်ဆိုကြတဲ့ကသူတို့တမတော်ရဲ့အထင်ကတော့ဩဥရှင်မကသူတို့နည်းနည်းသဘောကျတဲ့ထောက်ခံတယ်ဆိုတဲ့ပုံစံနဲ့ငကူကလေးမှဖူးချီစီခဲ့တဲ့ဥရှင်မဖဲကိုကြည့်တဲ့ခါကျတော့တမတော်ကလည်းအဲ့လောက်ချီတယ်မှာတော့တာထွက်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့အဲ့ဒီကိစ္စတော့ထားလိုက်အောင်အခုသူတို့ဖြည့်စင်းတဲ့ခင်းစင်းကိုကျွန်တော်နည်းနည်းဝေဖန်ခြင်းနဲ့တရားဥပဒေစိုးမွေးစုတော့နေကြည့်နေဆိုရင်အခုကလူကြီးစုတော့နေသူတို့ကဖြန့်ဖြေသွားတယ်အဲ့တော့တရင်ကောင်စီကအဲခင်ဗျားတို့တောင်းပန်လိုက်ခင်ဗျားတို့လည်းခွန့်လွှတ်လိုက်အဲ့လိုပုံစံနဲ့ကျွန်တော်ဟိုသဘောမကျဘူးပေါ့နော်ဘာကြောင့်လဲဆိုသူတို့တရားဆွေးပြီးသားတရားဆွေးပြီးသားဥစ္စာဖြစ်တဲ့အတွက်တရားကြီးမှနိုင်ကိုအကူပြုလို့မှတကယ်ညံ့ညတ်တတ်တတ်နဲ့ဆုံးဖြတ်ချက်ချက်ခွင့်ကိုကျွန်တော်အဲပေးစီခြင်းနဲ့အဲ့ဒါခင်းခြင်းကိုလည်းကျွန်တော်မြင်စီခြင်းနဲ့အဲ့လိုမဟုတ်ဘဲနဲ့နောက်တစ်ခါလာဦးမယ်ဟိုတစ်ခါတော့လည်းပဲရုပ်ရှင်ကိစ္စနဲ့လာပြီအခုကလည်းလာပြန်ပြီဆိုတော့ဒီလိုပဲကျွန်တော်တို့အများတောင်းပန်ပြီးတော့မှတရားဥပဒေစိုးမိုးရေးတရားကြီးမှနိုင်ကိုလည်းအားမကိုနောက်ပြီးတော့တခြားဟိုတရားမျှတမှုလည်းအားမကိုပဲနဲ့လူမှုကြီးနဲ့ပဲဖြစ်ရှင်းနေနေဆိုရင်တော့စစ်တပ်မတော်ကဘယ်လိုရင်ကျဲတော့မှလဲနောက်ဆုံးကြတော့ခလေးလူပဲဖြစ်သွားမှာပေါ့ဆိုလို့ဆရာကလည်းဆွေးနွေးချင်ပါတယ်ဗျာ
ဟုတ်ကဲ့စလိုင်းဘွေကိုတံပိုးရှိတဲ့ဆွေးနွေးချက်လို့ကျွန်တော်ယူဆပါတယ်ထိုင်းနိုင်ငံကနေဆွေးနွေးမယ်ကိုသီးလယ်မူကိုသီးလယ်မူကရောဘယ်လိုသဘောထားရှိပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဥစီမအမှန်တရားအဲ့လိုတင်ပြတယ်ဆိုရင်ကျွန်တော်တို့ကထောက်ခံပါတယ်ဒီမီဒီယာကတော့ကျွန်တော်တို့ထောက်ခံပါတယ်ခင်ဗျာဒါဖြစ်လို့ဆိုတော့သူတို့မှအပြစ်မရှိပါဘူးအပြစ်ရှိတာမတရားဆွဲမတရားတရားဆွဲတဲ့အခွင့်အရေးတွေကတောင်းရှိပါတယ်အပြစ်ရှိပါတယ်ခင်ဗျာတောင်းမှန်အမှားတော့အဲ့ဒီလုံဆောင်တဲ့လူတွေကတောင်းမှန်အမှားဖြစ်ပါတယ်အဲ့အကြောင်းကိုကျွန်တော်အနေနဲ့ကတော့အမှန်တမ်းမှဒီဥစီမကိုထောက်ခံတယ်ဒါဖြစ်လို့ဆိုတော့ဥစီမကကျွန်တော်တို့ဒီစစ်တပ်တွေနဲ့ပြည်သူတွေနဲ့တောင်းဆီအောင်ညီညွတ်အောင်လှုပ်ဆောင်တဲ့သဘောပဲဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ကျေးဇူးပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလိုလှုပ်ဆောင်ကြတာအဲ့ဒီအစိုးရတအဖွဲ့အစည်းမှာတော့အမှန်တရားမှ
အောင်ရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပဲပြောချင်ပါတယ်ဟုတ်ကဲ့ပါကိုတိလေးမျိုးကျေးဇူးအများကြီးတင်ပါတယ် Facebook ကဆွေးနွေးတာတခုကျွန်တော်ဆက်ပြီးတော့အတူလေးတွေပြောချင်ပါတယ်တတင်းလူလောက်ခွင့်ကိုအပြည့်ဝမရသေးတာပါတဲ့တို့နဲ့ပတ်သက်တာဆိုရင်အထိမခံဘူးလို့ပြသလိုက်တာပါလူတယောက်ကရေးပါတယ်နောက်တူကလည်းပဲဒီလိုဆေးမျိုးတွေနဲ့ကုနေသူတွေအနာနဲ့ဆေးဝင်နေစေပါတဲ့နောက်တူကတော့အမှန်တရားပဲဖော်ပြရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတဲ့မြန်မာနိုင်ငံသတင်းစာလိုလောက်ခွင့်နဲ့တရားဥပဒေစိုးမိုးမှုကစိုးရိမ်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်နေစေပါဒီ7 day ကိစ္စဟာတပ်မတော်ဘက်ကမတရားဥပဒေနဲ့ဖိနှိပ်ပြီးတော့အာဏာပြတာဖြစ်ပါတယ်တရားဥပဒေအားကောင်းဖို့အတွက်ဆိုအင်္ဂလိပ်အစိုးရအသင်းအနေနဲ့တောင်းဆိတ်အောင်အချိန်နဲ့အမျှစောင့်ကြည့်ပြီးအတော်မဝင်တဲ့တစ်ဆွေးတွေကိုခုတ်ဖြတ်ရှင်းလင်းပြီးတော့လှပတဲ့မြန်မာပြည်မျိုးပုံကိုထုစစ်စေချင်ပါတယ်လို့တော်ရရှင်ဒူးကလည်းပဲကျွန်တော်တို့ Facebook မှာဆွေးနွေးထားပါတယ်ဆိုတော့ဦးမြင့်ကျော်နဲ့ဦးစိန်ဝင်းခင်ဗျာဒီအဖြစ်ပြက်မျိုးကအလားအရင်ကလည်းဖြစ်ခဲ့ဘူးပါတယ်အခုထပ်ဖြစ်တယ်နောင်လည်းဖြစ်မယ်မဖြစ်ဘူးမဖြစ်ဘူးလို့ကျွန်တော်တို့တေချာပေါ့ပုံပြောနိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုသဘောရပါတယ်ဆိုတော့မြန်မာနိုင်ငံသတင်းမီဒီယာလောကကအခုမှဖူးစာငုံစာပွင့်ဖူးစာလုံးလုံးလျားလျားဟလားအတောင်ပေါက်ပြီးတော့အကောင်ဖြစ်တဲ့အချိန်တွေမရောက်သေးဘူးလို့ဒါကျွန်တော်တို့သတင်းမီဒီယာလောကသားအားလုံးကဒီလိုပဲလက်ခံနားလည်မယ်လို့ကျွန်တော်ထင်ပါတယ်လွတ်လပ်ခွင့်အတွက်လည်းရုန်းကန်နေရစေပါဒီလိုအချိန်တွေမျိုးမှာဒီလိုဖြစ်ပျက်ဖြစ်လာတာဒီမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဘလောက်ထိစိုးရိမ်စရာကောင်းတဲ့အချိန်တွေမှာရှိနေပါသေးတယ်ခင်ဗျာဦးမြင့်ကျော်အရင်ပြောပါ
ကျွန်တော်အမြင်မှာတော့ဟိုလိုရင်းပဂရီတရားပေါ့လေဟိုနိုတလောလေသတင်းတစ်ပုဒ်မှာဟိုပြည်ငြိမ်းဝန်ကြီးကပြောရင်မြန်မာနိုင်ငံဒီမိုကရေစီပြည့်ဝမရသေးဘူးဆိုတဲ့ဟာကိုပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကလည်းဟို reality ပဲပေါ့လောလောဆယ်ဟိုတက်မတော်ကဟိုလွတ်တော်မှာလည်း25နှုန်းဟိုကိုတာစနစ်နဲ့ရယူထားသေးပဲဆိုတော့ဒီသတင်းလွတ်လပ်ခွင့်လိုကိစ္စမျိုးမှာလည်းဒီကိစ္စမှာအချိုးရရဲ့သဘောထားတက်ကိုတက်မတော်ကသူ့သဘောထားကိုသူကသူဆုံးဖြတ်တယ်ပေါ့လေဆိုတော့ဟိုအချိုးရကလိုလာခဲ့လိုလာကလားမလိုလာတော့ကျွန်တော်မသိဘူးသို့တော့ဒီကိစ္စမှာတန်ကြာဝင်ခြင်းခဲ့သည့်ရှိခဲ့ရင်တောင်မှပဲဝင်လို့မရတဲ့အနေထားဒါတက်ရဲ့ကိစ္စပဲတက်က
ဟိုတက်မလို့သူ့ဟာသူဆုံးဖြတ်လိုက်မယ်ဆိုတဲ့ဟာမျိုး ਨੇ ဒါနိုင်ငံရေးလက်ရှိဗကတိနိုင်ငံရေးချက်နေကိုထင်ဟတ်တဲ့ဟာမျိုးလို့ထင်တယ်အဲ့ဒီဆိုတော့ကျွန်တော်သတင်းမီဒီယာလောကရဲ့သတင်းလွတ်လပ်ခွင့်ဆိုတာလေဟိုတခြားသောဖြည့်ဆည်းဖို့လိုအပ်ချက်တို့တခြားသောနောက်ခံဆောင်တို့စသဖြင့်ပေါ့လေကျွမ်းစမ်းဆောင်ရေးတို့အဲ့ဒီချက်လက်တွေဘေးဖယ်ထားပြီးတော့ဟိုလွတ်လပ်ခွင့်တက်တယ်လို့ပြောရင်တော့မှပဲ85ရာနှုံရဖို့တော်တော်ကြိုးစားနေရတယ်25ရာနှုံရတော့ဟိုလုံးဝမရနိုင်ဘူးပေါ့လေဒါတော့တေးကြတယ်သူတို့ ਨੇ တက်မလို့ ਨੇ ပတ်သက်ရင်တော့လုံးဝတိခတ်မှာမဟုတ်ဆိုတဲ့သဘောမျိုးပြော
ရအောင်ဦးစိန်ဝင်
ဟုတ်ကဲ့တော့ဒီတပ်တော်ကသူ့ရဲ့ဟိုထိခိုက်ခံနေတာလေးရှိနိုင်တယ်အဲ့လားရှိမယ်ဒါပေမဲ့လည်းတပ်တော်ကလည်းကျွန်တော်တို့လူဖွဲ့ပြတဲ့စစ်ပြားဖြစ်တော့ဒီတဲ့လွတ်လပ်ခွင့်တဲ့နမတွေရဲ့အဲတံပိုးဆိုတဲ့ဟာကိုလက်ခံထားလိမ့်လက်ခံထားပါလိမ့်မယ်အဲ့လားသူကလည်းအကြောင်းပြလို့မရဘူးပေါ့နော်ဟိုဘာအကြောင်းကြောင့်ဟိုဒီလိုတွေလူကပါတယ်ဆိုတဲ့ဟာအကြောင်းပြလို့မရဘူးသူကလည်းသူ့ကိုသူကို professional ဖြစ်အောင်လုပ်ဖို့လိုတယ်သူရဲ့ပြန်ချမှုပေါ့တမရရဲ့ပြန်ချမှုကိုလည်း professional ဖြစ်အောင်လုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့သူကနေပြီးတော့ဟောခုနလိုမျိုး procedure တွေအမှားတွေနဲ့တုံ့ပြန်နေတယ်သူတလမှာဘုံဘူးတော့မှမကောင်းဘူးဒါသူကမကောင်းဘူးဆိုတာတိုင်းပြည်တွေလည်းမကောင်းဘူးပေါ့နော်အဲ့ဒီအခါကျတော့သူကသူလုံးပြင်းလုံးထိုက်တဲ့ဟာသူရဲ့တန်ဖိုးကိုသူပြင်းတရားမှာဖြစ်တယ်အဖက်မှာလည်းတရင်သမားတွေကကျွန်တော်တို့ကအဲ့ထောက်ပြချက်ရှိထောက်ပြမှာပဲဝေဖန်ချက်ရှိဝေဖန်မှာပဲအတိမတ်ပြချက်ရှိအတိမတ်ပြမှာပဲတင်းသမားဆိုတော့ဟို negative ကြီးပဲပြောဟိုပြောမဲ့လို့လည်းလုံးလုံးမရဘူးသူဟိုပြည်တံပေါ်တက်သွားမှာဖြစ်တ
ယ်ဟုတ်ကဲ့မြန်မာသတင်းမီဒီယာလောကစိုးရိမ်ကြောက်ကြခင်းခင်းနဲ့ရှင်သန်ထွန်းကားပြီးတော့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးအထောက်အကူတိထက်ပူပီးပြုနိုင်ပါစေလို့ကျွန်တော်ဆုတောင်းပါရခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစိန်ဝင်တရရဲ့ပါဝင်ဆွေးနွေးကြသူတွေ message ပို့ email ပို့ဆွေးနွေးသူတွေနားထောင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်ဆွေးနွေးတင်ဆက်တဲ့စနေညတိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတနင်္ဂနွေနေ့အစီအစဉ်မှာ VOA Internet ဆန်းမြင်တာဖြစ်တဲ့ bamis.vonews.com မှာပြန်လည်နားဆင်နိုင်ပါတယ်VOA ကိုအကြံပေး email ပေးဖို့လိုတယ်ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွင်းမယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှ855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပါမယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဒါခါမြို့ကနိုင်ငံသားတွေအလာများတဲ့စားတောက်ဆိုင်တစ်ခုမှာစစ်သေးကြော်တွေကတစားကန်အယောက်20ကိုတပ်ပစ်ခဲ့ပြီးလုံခြုံရေးတပ်တွေနဲ့17နိုင်ကြအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်အာနာပိုင်ဒီဘက်ကမြို့တော်ဒါခါမှာစနေနေ့ကလုံခြုံရေးတွေကိုတင်းကျပ်ထားလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကစားတောက်ဆိုင်ကိုဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စစ်သေးကြော်6ယောက်ကိုတုတ်တင်နိုင်ခဲ့သလိုတယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုတွင်သေဆုံးသွားသူအများစုဟာဓာတ်နဲ့ခုတ်သက်ခံခဲ့ရတာဖြစ်ပြီးတော့စစ်သွေးကြော်တွေကလုံခြုံရေးတွေနဲ့အပြန်အလှန်တိုက်ခိုက်စဉ်အတွင်းမှာသူတို့အစုလိုက်ပြုံလိုက်တပ်ထားတဲ့သူတွေရဲ့ဓာတ်ပုံတွေကို IS အဖွဲ့ကိုပို့ပေးခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေကတစားကန်73ယောက်ထပ်မနေကတင်နိုင်ခဲ့ပြီးတော့သေဆုံးသွားသူအများစုကတော့အီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်ပါတယ်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုအတွင်းမှာဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဝင်အုပ်လည်းသေဆုံးခဲ့ပါတယ်ခင်ဗျာတူရကီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာအခုတစ်ပတ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်လွတ်လပ်ရေးနေ့အားလည်းရတီပါဝင်ဆွံ့နှဲဖို့နိုင်ငံသားတွေအသင့်ပြင်နေကြတဲ့အမေရိကန်ပြည်ထောင်စုတဝက်မှာတော့လုံခြုံရေးအခြေအနေတွေကိုတင်းကျပ်ထားပါတယ်ခုထိတော့အားလည်းရကာလအတွင်းအမေရိကန်နိုင်ငံကိုပြတ်မှတ်ထားတဲ့အကြမ်းဖက်မှုလုပ်ဖို့ချိန်ချောက်မှုတွေမရှိသေးဘူးလို့ရဲရစီတွေကပြောပါတယ်ဗြိတိန်နိုင်ငံမှာတော့နိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်မာဂရက်သက်ချာအာဏာရလာခဲ့ပြီး26နှစ်အကြာမှာတော့နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တူပေါ်ထွက်လာမယ်ပုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းညွှန်ကိုကိုရင်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ရာရှစ်မစ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24 25 31 58တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.